Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ12ရက်တနင်္ဂနွေနေ့မနက်ခင်6နာရီနဲ့9နာရီအစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ24 40 50နဲ့ line လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖိုင်ယူနာဆင်နိုင်ပါတယ်။ကျမနားလာပါဒီမနက်ပတ်တာဝန်နေအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်ကျမတင်ကြီးထိုက်ပါဥက္ကမောင်ဆိုမင်းနဲ့ဒီသတင်းတွေတင်ပြပါမယ်ရုရှားတပ်ဖွဲ့တွေနဲ့တိုက်ခိုက်နေရတဲ့ယူကရိန်းစစ်တပ်မှာကြီးစံခဲယံပြက်လက်လာနေပြီလို့ယူကရိန်းဒေသခံအစိုးရတာဝန်ရှိသူတို့ကပြောပါတယ်ဆီယနာသိမ်းပြီးနောက်ပိုင်းအချက်တဲတွေခြုံရတဲ့မြန်မာနိုင်ငံအခြေအနေဟာဒေသတွင်းကိုပါရိုက်ခတ်မဲ့အန်ဒီယရှိတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းချဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ်
ကောင်းပါပါရှင်စင်ကာပူမှာကျင်းပနေတဲ့ Shangri-La လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမှာမြန်မာအရေးဘာတွေဆွေးနွေးခဲ့ပါသလဲ
ဖိအားပေးမယ်ဆိုတဲ့နေရာမှာကျွန်တော်စီးပွားရေးရတော့နိုင်ငံရေးရတော့တို့ဖိအားပေးဖို့ရှိတယ်ပေါ့နော်စီးပွားရေးရတော့အရေးကြီးကိုပိတ်ဆို့မှုတွေပေါ့ဗျာအဲ့ဒါမျိုးတွေရှိမယ်နိုင်ငံရေးရတော့ကျွန်တော်တို့တန်ခင်းတမန်ခင်းရနေပြီးအရေးကြီးကိုပိတ်ဆို့မှု
ဒီအကြောင်းအပြည့်စုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ချင်းပြင်းတဲ့ကမ်ဘလက်မှာတိုက်ပွဲပြင်းထန်ပြီးတော့ဒေသခံထောင်ချီတင်ဆောင်နေရတဲ့တဲ့ရင်ဒါအပြင်တို့အတန်းအစီအစဉ်မှာတော့ရှမ်းပြည်ကြောင်မီတဲ့တွင်စွန့်ပစ်ပေးထွက်ဆိုးကျိုးတွေအကြောင်းကြားမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ငံမှာတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာတစ်ပတ်အတွင်းပြည်တွင်းနဲ့ကမ္ဘာသတင်းစူးစီးတင်ပြချက်တွေကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုခင်မောင်ဆွေမင်းတို့ကပြောပြပေးပါရှင်
ရုရှားတပ်ဖွဲ့တွေနဲ့တိုက်ခိုက်နေရတဲ့ယူကရိန်းစစ်တပ်မှာကြီးစံခဲယံပြက်လက်လာနေပြီဖြစ်ကြောင်းယူကရိန်းဒေသခံအစိုးရတာဝန်ရှိသူတို့ကပြောပါတယ်။နိုင်ငံတကာကအရေးပေါ်စစ်ဖက်ဆိုင်ရာအကူအညီတွေပေးရဖို့လဲယူကရိန်းတောင်ပိုင်းကရှေ့တန်းစစ်မျက်နှာအနီးမိုက်ကိုလိုက်ဒေသအုပ်ချုပ်ရေးမှူးဗစ်တလီယာခင်ကတိုက်တွန်းပါတယ်။ရုရှားစစ်တပ်ဟာပိုပြီးအာကောင်ပြီးသူတို့မှာလက်နက်ကြီးတွေနဲ့ကြီးစံတွေအများအပြားရှိနေချင်းယူကရိန်းဘက်ကတော့ကြီးစံခဲယံပြက်လက်လာနေတာကြောင့်ဥရောပနဲ့အမေရိကန်ရဲ့အကူအညီကတိတ်ကိုအရေးကြီးပါတယ်လို့လည်းပြောပါတယ်လက်နက်တွေထပ်မံရရှိရေးအတွက်ယူကရိန်းကတခြားသောနိုင်ငံတွေနဲ့လည်းဆွေးနွေးနေပါတယ်လက်နက်ကြီးတွေထပ်မံပို့ဆောင်နိုင်ရေးဆွေးနွေးဖို့ပိုလန်နိုင်ငံခြားရေးဝန်ကြီးနဲ့ပြောဆိုထားတဲ့အကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမက်ထရိုကူလီဘာကစနေနေ့မှာ Twitter လူမှုကွန်ရက်မှာရေးပါတယ်ဥရောပသမ္မတ EU ဘက်ကရုရှားအပေါ်ထပ်ပြီးအရေးယူတန်းခိုက်ရေးအတွက်လည်းဆွေးနွေးခဲ့တယ်လို့သူကပြောပါတယ်ယူကရိန်းတောင်ပိုင်းမှာရုရှားသိမ်းထားတဲ့ခါဆန်ဒေသတွင်းမှာယူကရိန်းစစ်တပ်ကတံပြန်တိုက်ခိုက်နေတာနဲ့အတူပဲဒွန်းဘက်စ်ဒေသတွင်းမှာလည်းတိုက်ပွဲတွေကဆက်လက်ပြင်းထန်နေပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာဘူဒါလီယန်ကတော့ယူကရိန်းပြန်လည်ထူထောင်ရေးဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးဆောင်ရွက်ချက်တွေကိုယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီနဲ့ဆွေးနွေးဖို့အတွက်ယူကရိန်းမြို့တော်ကီယက်ကိုရုတ်တရက်သွားရောက်ခဲ့ပါတယ်ရှင်။
ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုဟာနိုင်ငံတကာအခင်းချင်းကိုထိခိုက်မှာဖြစ်တယ်လို့နိုင်ငံတော်တော်များများမှလည်းစီးပွားရေးအရာဆုံးရှုံးမှုကြီးမားလိမ့်မယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလန်စကီးကသတိပေးလိုက်ပါတယ်။အဲဒီအတွက်အခိုင်အမာတုံ့ပြန်ဆောင်ရွက်ကြဖို့အရေးကြီးကြောင်းနိုင်ငံပေါင်း52နိုင်ငံကဝန်ကြီးတွေနဲ့အရာရှိတွေတက်ရောက်ကြတဲ့စင်ကာပူနိုင်ငံကရှန်ဂလီလာဒိုင်အလော့ဂ်လုံခြုံရေးဆိုင်ရာဆွေးနွေးထိပ်သီးဆွေးနွေးပွဲကိုစနေနေ့ကဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်။ယူကရိန်းကိုပံ့ပိုးကူညီဖို့အတွက်ကျေးဇူးတင်ကြောင်းနဲ့ဒါဟာယူကရိန်းအတွက်သာမကအားလုံးအကျိုးအတွက်ဖြစ်ကြောင်းလည်းပြောပါတယ်။အနာဂတ်ကမ္ဘာကြီးရဲ့စီမံစည်းကမ်းတွေနဲ့နယ်နိမိတ်တွေကိုယူကရိန်းစစ်ပွဲကအဆုံးဖြတ်ပေးမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ကမ္ဘာမှာစားနပ်ရိက္ခာအဓိကထုတ်လုပ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ယူကရိန်းကထွက်ရှိတဲ့သီးနှံတွေကိုရုရှားတပ်ဖွဲ့တွေကပိတ်ဆို့ထားတာကြောင့်အာရှနဲ့အာဖရိကဒေသကနိုင်ငံအတော်များများဟာစားနပ်ရိက္ခာမလုံမလောက်မှုနဲ့အငတ်ဘေးရင်ဆိုင်နေရကြောင်းလည်းယူကရိန်းသမ္မတကသတိပေးလိုက်ပါတယ်ခင်ဗျာ
။ဆီယနာသိမ်းပြီးနောက်ပိုင်းအချက်တဲတွေခြုံနေရတဲ့မြန်မာနိုင်ငံအခြေအနေဟာဒေတာရင်းကိုပါရိုက်ခတ်မဲ့အန်ဒီယေတွေရှိတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းချဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်။ကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတိမငြိမ်အခြေအနေဟာနိုင်ငံနယ်နိမိတ်တွေကိုကျော်လွန်တက်ရောက်ရိုက်ခတ်လာနေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နူလင်းဟေစာကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue အာရှလုံခြုံရေးညီလာခံမှာစနေနေ့ကပြောကြားခဲ့တာပါ မူးယစ်ဆေးဝါထုတ်လုပ်မှုနဲ့ဂုံသွဲမှုလူကုန်ကူးမှုကျွန်းသစ်တင်ပို့မှုနဲ့တခြားသောတရားမဝင်လှုပ်ရှားဆောင်ရွက်မှုတွေစံချိန်တင်မြင့်တက်လာနေတာနဲ့အတူတရားမဝင်စီးပွားရေးတိုးလာနေပြီးဒေတာရင်းထိပြန့်နှံ့လာနေတယ်လို့သူကပြောပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်ပြီးလူသားချင်းစာနာမှုအကူအညီတွေအရေးပေါ်ဖြန့်ဝေခွင့်ရရှိရေးအတွက်မြန်မာနိုင်ငံတွင်ကသက်ဆိုင်သူအလုံးနဲ့ဆောင်ရွက်သွားမယ်လို့လည်းအထူးကိုယ်စားလှယ်ဟေးစာကအခိုင်အမာပြောပါတယ်စင်ကာပူမှာကျင်းပနေတဲ့ Shangri-La Dialogue ညီလာခံမှာဇွန်လ17ရက်စနေနေ့ကကျင်းပတဲ့မြမရေးဖြည့်ရှင်းနိုင်မယ့်နီလန်ရှာဖို့ရေးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့အထူးအစည်းအဝေးအတွင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကမင်ကွန်ပြောထားမှာတော့မြန်မာလူထုကိုအကောင်းဆုံးကူညီနိုင်ရေးနိုင်ငံတကာအသံဝိုင်းဘက်ကဆောင်ရွက်နိုင်မယ့်အခြေအနေတွေကိုအဓိကထားပြောဆိုခဲ့ပါတယ်ရှင
်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခရွန်ဟာသူ့ရဲ့ဒုတိယကြိမ်ခီးစဉ်အဖြစ်မြန်မာနိုင်ငံကိုဒီလဂျွန်29ရက်နေ့30ရက်တွေမှာလာရောက်ဖို့ရှိပါတယ်ဒီနှစ်ရတာခီးစဉ်အတွင်းအာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲပေါ်ရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေအဓိကထားဆောင်ရွက်နိုင်ပွဲရှိနေပြီးလက်ရှိအချိန်မှာသူ့ရှေ့ပြေးအလုပ်အဖွဲ့ကစစ်ကောင်စီနဲ့ဒီအချက်တွေကိုကြိုတင်ညှိနှိုင်းဆွေးနွေးတာတွေလုပ်နေပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။အမှန်ပါပ
ဲကျွန်တော်တို့ဒီလထဲမှာလာဖို့ရှိပါတယ်။အခုမလေးရတဲ့ကျွန်တော်တို့ဆရာအထူးကိုယ်စားလှယ်ရဲ့ဒီဘုံဖွဲ့ကောင်းပါတော့ဗောနော်အဲဒီလိုပြောရရင်ဒုတိယနိုင်ငံကြရေးကြီးဆွေးရှိတဲ့လူလာရောက်နေပါပြီ။လာရောက်နေတော့ကြာကျွန်တော်တို့တင်ပြတော့ဗနာမဆွေးနွေးပွဲတွေကျွန်တော်ပေါင်းရလေရှိပါတယ
်။ပြီးခဲ့တဲ့တစ်ခေါက်အာဆီယံအထူးကိုယ်စားလှယ်ခီးစဉ်အတွင်းဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကပန်ကြားခဲ့ပေမဲ့မြန်မာစစ်ကောင်စီကတော့လက်မခံခဲ့ပါဘူး။ဒေါ်အောင်ဆန်းစုကြည်ဟာလက်ရှိတရားရင်ဆိုင်နေရစဲမို့အာဆီယံကိုယ်စားလှယ်ရဲ့အခုဒုတိယခီးစဉ်မှာလဲတွဲခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက BOA ကိုပြောပါတယ်ခင်ဗျာ
ပြည်ရင်းအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ညဟိုင်းဒိုမီတာ40 kHz 9.13 ညဟိုင်းဒိုမီတာ51 kHz 5.85 နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ် Texas ပြည်နယ်မူလာဒန်းကျောင်းမှာပြီးခဲ့တဲ့လကတနက်ပစ်ခတ်မှုကြောင့်အများအပြားသေဆုံးခဲ့ရပြီးနောက်တနက်ကိုင်းအကြမ်းဖက်မှုရှော့ချနိုင်ရေးရည်ရွယ်တဲ့ဥပဒေကိုလွှတ်တော်အမတ်တွေဘက်ကအတည်ပြုချဖို့တောင်းဆိုတဲ့အနေနဲ့မြို့တော်ဝါရှင်တန် DC အပါအဝင်နိုင်ငံတော်အမှားစနေနေ့ကလူပေါင်းထောင်ပေါင်းချီဆန္ဒပြပါတယ်ဖလော်ရီဒါပြည်နယ်ပါကလန်အထက်တန်းကျောင်းမှာ2018ခုနှစ်ကတနက်ပစ်ခတ်မှုအတွင်းအသက်ရှင်လွတ်မြောက်ခဲ့သူကျောင်းသားတွေဖွဲ့ထားတဲ့တနက်အန္တရာယ်ခင်းရှင်ရေးလှုပ်ရှားမှုအဖွဲ့ March for Our Lives ကစနေနေ့ချစ်တပွဲကိုစီစဉ်တာဖြစ်ပါတယ်မြို့တော်ဝါရှင်တန် DC မှာတော့မိုးဖွဲဖွဲကျနေတဲ့ခြေကပဲလွတ်တော်အနီးဝန်းကျင် National Mall မှာလူပေါင်းထောင်ပေါင်းချီပြီးဆန္ဒပြခဲ့ကြပါတယ်
It's really important that we show solidarity with children and young people all over the country who are living in fear of guns.
ဆိုရင်ချောင်ယုံမှုနဲ့နေထိုင်နေကြရတဲ့နိုင်ငံတော်ကကလေးငယ်တွေနဲ့လူငယ်တွေနဲ့အတူသွေးစည်းညီညွတ်စွာရပ်တည်တယ်ဆိုတာကိုပြတ်သားဖို့ကသိပ်ပြီးအရေးကြီးပါတယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ Starkey Wilson က VOA ကိုပြောဆိုခဲ့တာပါ။တိုက်ခိုက်ရေးသုံးလက်နက်တွေတပ်မြင့်ရေးနောက်ကြောင်းရာဆွေးစစ်ဆေးမှုကိုတိုးချက်ဆောင်ရွက်ဖို့နဲ့တနက်ထင်းချုပ်ရေးဆောင်ရွက်ကြဖို့ဒီလအစောပိုင်းမှာလွှတ်တော်ကိုတိုက်တွန်းထားတဲ့အမေရိကန်သမ္မတဂျိုးဘိုင်တန်ကလည်းစနေနေ့ဆန္ဒပြပွဲကိုထောက်ခံထားပါတယ်ရှင်
။လုံခြုံရေးအခြေအနေယုံရင်းလာတာကြောင့်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကစစ်လက်နက်တည်ဆောက်မှုတွေတိုးမြင့်လာပါတယ်။တစ်ချိန်တည်းမှာပဲပြည်ပကစောင့်ကြည့်အကဲခတ်သူတွေကတော့မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ဆန်းသတ်မှုလုပ်တော့မဲ့လက္ခဏာတွေ့ရကြောင်းပြောဆိုနေကြပါတယ်။လက်နက်တည်ဆောက်မှုတွေတိုးမြင့်တဲ့အစီအစဉ်ကိုတော့တောက်ကြာနေကအဆုံးသတ်ခဲ့တဲ့3ရက်ကြာနိုင်ငံရေးညီလာခံမှာမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တာဖြစ်ပါတယ်။နျူကလ িয়ার အရေးတန်တမာနည်းလမ်းနဲ့ဖြည့်ရှင်းမရဘဲဖြစ်နေချိန်မှာရန်ဘက်တောင်ကိုရီးယားနဲ့အမေရိကန်အပေါ်မြောက်ကိုရီးယားခေါင်းဆောင်ကတိုက်ရိုက်ဝေဖန်ပြောဆိုတာတော့မတွေ့ရပါဘူး။လက်နက်တည်ဆောက်မှုတွေတိုးမြင့်တာဟာမြောက်ကိုရီးယားရဲ့အချုပ်အခြာကိုကာကွယ်ပိုင်ခွင့်နဲ့အညီဆောင်ရွက်တာဖြစ်ကြောင်းက ကာကွယ်ပြောဆိုခဲ့တယ်လို့နောက်ထပ်စီရေးလုပ်ငန်းတွေအတွက်စစ်ဘက်နဲ့စစ်ဘက်ဆိုင်ရာသိပ္ပံပညာရှင်တွေကိုတာဝန်ပေးအပ်ထားကြောင်းလည်းနိုင်ငံတကာသတင်းနိုင်ငံပိုင်သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။အိန္ဒိယအာဏာရပါတီရဲ့တာဝန်ရှိသူနှစ်ဦးကမွတ်စလင်တို့ရဲ့တမန်တော်မိုဟာမက်အကြောင်းထိပါပြောဆိုခဲ့ပြီးတဲ့နောက်တောက်ကြံနေမှာနိုင်ငံအရှေ့ပိုင်းဟိန္ဒူနဲ့မွတ်စလင်ကြားထိတ်ထိတ်ပြည်ပခါတွေဖြစ်ခဲ့တာမှာစေကျော်တဲ့နှစ်ဦးသေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကစနေနေ့မှာပြောပါတယ်။ဂျာခန်းပြည်နယ်ရန်ချီမြို့ကအကြမ်းဖက်မှုတွေကိုရဲကတနက်နေ့ပြစ်လူစုခွဲခဲ့တာပါ။ဒါပေမဲ့သေဆုံးသူနှစ်ဦးကတော့ရဲကြောင့်လား၊ဒါမှမဟုတ်လဲစူပူအုံကြွသူတွေကြောင့်လားဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူးရှင်။
တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးကိုဆက်သွယ်ထားတဲ့ပထမဆုံးအဝေးပြေးလမ်းသရတစင်းကိုတောက်ကြံနေကဖွင့်လှစ်လိုက်ပါတယ်။တကယ်တော့အဲ့ဒီသရကိုပြီးခဲ့တဲ့နှစ်နှစ်ကလေးကစောက်လုပ်ပြီးစီးခဲ့ပြီးမဲ့ကိုဗစ်ကာယောဂါအခြေအနေတွေကြောင့်အသုံးမပြုသေးပါဘူး။သရဖွင့်ပွဲလုပ်တဲ့အချိန်ကလည်းတူးခြားနေပါတယ်။စင်ကာပူနိုင်ငံမှာ၃ရက်ကြာကျင်းပနေတဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲရဲ့ပထမနေ့ဖြစ်တဲ့တောက်ကြံနေကပဲအဲ့ဒီသရကိုဖွင့်လှစ်လိုက်တာပါ။ရှန်ဂရီလာလုံခြုံရေးဆွေးနွေးပွဲကတော့ရုရှားနဲ့တရုတ်တို့ကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။အဲ့ဒီသတင်းဖွင့်ပွဲဟာစီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ကြုံတွေ့နေရတဲ့ရုရှားကိုတရုတ်ကကူညီတာဖြစ်တဲ့လက္ခဏာအဖြစ်လေ့လာသူတွေကယူဆနေကြပါတယ်။အခုသတင်းကိုတရုတ်နိုင်ငံမြောက်ပိုင်းနယ်စပ်အမှုမြစ်ပေါ်မှာရှိပြီးအေးအေးကန်းကုန်တင်က630ဘတ်စကာ164စင်းနဲ့တခြားက68စင်းတို့နေ့စဉ်ဖြတ်ကူးကြမှာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုမှတင်ပြထိုင်တဲ့ကိုခင်မောင်စိုးမင်းတို့ကကြေညာခဲ့တာပါရှင်။ခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်မြချက်တွေကိုဆက်လိုက်ထုတ်လွှင့်သွားပါမယ်။ချင်းပြင်းနဲ့ကံပလက်မြို့မှာစစ်ကောင်စီတပ်ကနေအင်အားနဲ့ထိုးစစ်ဆင်လာတာကြောင့်ဒေသခံချင်းကကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့ရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒေသရင်းကရွာလေးရွာကရွာသူရွာသားထထောင်ခန့်ဟာလည်းဘေးလွရာတန်းရှောင်နေရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တင်ပြကိုတော့ကိုညာဝင်းအောင်တင်ပြထားပါတယ
်။ချင်းပြင်းနဲ့ကံပလက်မြို့နယ်အတွင်းမှာဒေသခံချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားစနေနေ့ကနေရာနှစ်ခုမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDF ကံပက်လက်ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်ဒီတိုက်ပွဲကတော့မြို့တွင်းမှာလည်းဖြစ်တယ်ပေါ့နော်အဲကံပက်လက်မြို့ထဲမှာလည်းဒီတိုက်ပွဲဖြစ်ပွားခဲ့တယ်ပြီးတော့မှဒီပြဖြစ်တဲ့နေရာကတော့စစ်ကောင်စီအထိုင်ချတဲ့နေရာပေါ့ဒါကြောင့်ကျွန်တော်တို့အဲတိုက်ရင်းနဲ့အထိုင်စခန်းမှာစစ်ကောင်စီအထိုင်ကတော့ကျွန်တော်တို့ကအမိကပြန်ကြားခြင်းအဝန်ကျတော့အပြန်အလှန်ပြစ်ခတ်မှုဖြစ်တယ်ပေါ့နော
်စနေနေ့ညနေပိုင်းအထိပြစ်ခတ်မှုတွေရှိခဲ့ပြီးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုမသိရသေးဘူးလို့သူကဆိုပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ဘော့ကော့စခန်းဟာ CDF ကံပက်လက်ရဲ့တိုင်ရင်းနှင့်အထိုင်စခန်းဖြစ်ပြီးဇွန်လ10ရက်တောက်ကြနေ့မှာစစ်ကောင်စီတပ်ကအင်အားအလုံးအင်းနဲ့တိုက်ခိုက်ခဲ့တာကြောင့်နောက်ဆုတ်ပေးလိုက်ရတယ်လို့ CDF ကံပက်လက်ပြန်ကြားရေးတာဝန်ရှိသူကပဲဆက်ပြောပါတယ်
ဒီကံပလက်ရဲ့တိုင်ရင်းနဲ့ဘောက်ကောက်ကျွန်တော်တို့အိုင်စခန်းကိုသူတို့ကအင်အားလုံးရင်းနဲ့ပို့လာတဲ့အတွက်ကြောင့်ပေါ့ကျွန်တော်တို့လက်နဲ့အင်အားပိုင်းမမျှတဲ့အတွက်ပေါ့နော
်ကံပက်လက်မြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုသိရှိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူးကံပက်လက်မြို့နယ်အတွင်း၃ရက်ဆက်တိုက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အနည်းဆုံးရွာလေးရွာကရွာသားတထောင်လောက်ဆေးဘေးရှောင်နေရတယ်လို့ကံပက်လက်လူမှုကွန်ရက်အတင်တာဝန်ရှိသူတို့ကပြောပါတယ်
ကျေမောဖြစ်နေတာကသူ့ရဲ့ဥပဒေဟုတ်တယ်။အခုချိန်ကြီးကအံပုံမြေဇလန်းပန်းရေပြီးတော့ဆို့ဘူးပြီးတော့အပြည့်လေးရွာပေါ့လေးရွာကအခုစစ်ဆောင်နေရတဲ့တော့ချောင်းဒီမှာတောင်ကုန်းဒီမှာတောင်ဒီမှာအခုလုံးလုံးဆယ်စစ်ဆောင်နေကြတယ်။ဥယျာကသမိုင်းစီကဟာရှိတထောင်ဝန်းကျင်ရှိမယ်
။ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့CDF ကံပက်လက်တပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းကျေးရွာဆေးရွာကလူဦးရေ3000လောက်စစ်ဘေးတင်းရှောင်နေရတယ်လို့ဆိုရတဲ့ရာသီဥတုတွေကြားဘေးလွရာတောတောင်တွေထဲမှာတင်းရှောင်နေရတယ်လို့စစ်ဆောင်ကူညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်သောတာရှင်များရှင်စင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမှာမြန်မာအရေးအဖြေရှာနိုင်ဖို့ရည်ရွယ်ပြီးတော့မြန်မာ Finding a Way Forward at the Shangri-La Dialogue ဆိုတဲ့ကောင်စင်နဲ့စနေနေ့ကဆွေးနွေးကြပါရစေ အာရှဒေသနိုင်ငံတွေအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့အမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံတို့လည်းပါဝင်ခဲ့ကြတဲ့ဆွေးနွေးမှုအတွင်းမြန်မာအရေးချင်းကပ်ဖို့နီလာမျိုးစုံကိုတင်ပြခဲ့ကြတာပါဒီထိပ်သည့်အစည်းအဝေးမှာမြန်မာအရေးဆွေးနွေးခဲ့တာတွေကိုတော့စင်ကာပူနိုင်ငံမှာရောက်နေတဲ့နယူးယောက်ကော်နယ်တက်ကတိုကမြန်မာသူတေသည့်ကိုနေရန်ဦးကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါတယ
်အဓိကအထူးကြဆုံးကလာဆွေးနွေးတဲ့၄ယောက်ရှိတာပေါ့အဲ့ဒီမှာတယောက်နဲ့တယောက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးချင်းကပ်တဲ့ပုံစံတွေကတော့မတူတာတော့တည်ထားမိတယ်ခင်ဗျဥပမာပြမလေးရှားနဲ့အမေရိကန်ကတော့ပိတ်ဆို့ရေးချုံမှုဒါမှမဟုတ်လဲဖိအားပေးမှုကိုတုံးကျင်တယ်ထိုင်းဘက်ချမ်းကတော့ကျွန်တော်ထိတိဆက်ဆံမှုနဲ့နီကိုရှိတ်လုပ်ဖို့လို့လဲဆိုပြီးတော့တွေ့ရခင်ဗျအဲ့ဒါလေးတော့ထူးကြပါခင်ဗ
ျဟုတ်ကဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ရော
အထူးကိုယ်စားလှယ်ကတော့သူလုံမဲ့အစီအစဉ်လေးတွေကျန်တဲ့လူတွေနဲ့ထူးကြတာကတော့သူအပေါ်ပိုင်းနိုင်ငံတော်အဆင့်နဲ့ဆိုင်ရင်သူကြေးရွာအဆင့်မျိုးနယ်အဆင့်တွေမှာကွန်ရက်လေးတွေဖွဲ့ပြီးတော့အဲ့ကွန်ရက်လေးတွေအနေနဲ့တဆင်းဒီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့ပေါ့နော်ပို့ပြီးတော့သူစိတ်ဝင်စားတာတွေ့ရတာခင်ဗျာအခုဆိုရင်လည်းသူဒီအမျိုးသမီးလုံခြုံရေးနဲ့ဒီငြိမ်းချမ်းရေးကွန်ရက်လိုဟာမျိုးလေးတွေသူဖွဲ့မယ်ပေါ့နော်ဖွဲ့ဖို့လည်းသူအဲ့ဒါလေးလုပ်တယ်ပေါ့နောက် Ranger ကိစ္စကိုလည်းသူပြောတာခင်ဗျာဒီမလေးရှားနိုင်ငံရဲ့ဝင်ချာနဲ့ပေါင်းပြီးတော့ Ranger တွေအကူအညီထောက်ပံ့ဖို့ပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီဖိအားပေးဖို့အဓိကပြောခဲ့လဲ
အမေရိကန်ကဒီကောင်ဆယ်ပေါ့နော်တော်တော့အဓိကသူ၃ချက်တစ်ကတော့ဒီဖိအားပေးမယ်ဆိုတဲ့နေရာမှာကျွန်တော်စီးပွားရေးရောနိုင်ငံရေးရောတို့ဖိအားပေးဖို့ရှိတယ်ပေါ့နော်စီးပွားရေးရောအရေးကြီးပိတ်ဆို့မှုတွေပေါ့ဗျာအဲ့ဒါမျိုးတွေရှိမယ်နိုင်ငံရေးရောကျွန်တော်တို့တန်ခင်းတမန်ခင်းရနေပြီးအရေးကြီးပိတ်ဆို့မှုဖိအားပေးမှုအဲ့ဒါမျိုးတွေပြောတယ်နောက်ဒုတိယတစ်ချက်ကအတိုက်ခံအင်အားစုတွေကိုတို့ထောက်ခံမယ်ပေါ့နော်ထောက်ခံအားပေးမယ်လိုအပ်တဲ့အရင်းမြစ်တွေကိုလည်းပေးမယ်လို့တော့သူပြောတယ်ခင်ဗျာအရင်းမြစ်ဆိုတာကကျွန်တော်တို့လက်နက်တော်မပါဘူးခင်ဗျာအဲ့ဒါတို့သိကြတယ်တယောက်ကမေးရဖြစ်တဲ့အတွက်အမေရိကန်စုအနေနဲ့လုပ်ဖို့စီစဉ်မရှိပါဘူးလို့တော့သူပြောတယ်ခင်ဗျာအဲ့တော့ဒီကျန်တဲ့လိုအပ်တဲ့ငွေကြေးတို့သို့မဟုတ်နည်းပညာကူညီစသည်စသည်အဲ့ဒါမျိုးတွေတို့ထောက်ပံ့မယ်နောက်ဆုံးတစ်ချက်ကတော့ဒီလူသားချင်းစာနာထောက်ထားမှုအကူအညီကိုတို့ပေးမယ်ပေါ့နော
်ဟုတ်ကဲ့မလေးရှားဘက်ကဖိအားပေးမယ်ကြေကြချက်ပါရောထူကြတာပါတွေ့မိတယ
်အော်မလေးရှားလည်းသူလုပ်မယ်ဆိုတဲ့အစီအစဉ်၃ခုနံပါတ်၁အစီအစဉ်ကတော့ဒီ ASEAN ရဲ့ 5 point consensus ပေါ့နော်အချက်၅ချက်ပါတဲ့သဘောတူညီချက်ကိုအခုချိန်ဒီအကောင့်တွေမဖွင့်နိုင်သေးဘူးပေါ့နော်အဲ့တော့ပို့ပြီးတော့ကောင်းတဲ့ ASEAN နီးလမ်းကိုတို့ရှာဖို့လိုတယ် 5 point consensus ကိုအကောင့်ထဲပေါ်ဖို့ဘယ်လိုမျိုးအချင်းချင်းရားတွေဘလိုမျိုးနီလန်းတွေကိုရှာဖွေမလဲဆိုတဲ့အချက်ကိုသူတို့လုပ်ပါမယ်ဒုတိယတစ်ချက်မလေးရှားကဆက်ပြောတာကတော့ဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုသူတို့ပေးမယ်ပေါ့နော်အဲ့လိုပေးရဆိုတဲ့နေရာမှာလည်းဒီနာဆကဘက်ကနေမဟုတ်ပဲနဲ့ဒီဘက်ချမ်းကရပ်ဘက်အဖွဲ့အစည်းတွေစိုက်စားပြီးအဲ့လိုမျိုးဘက်ချမ်းတွေလည်းအကူအညီသွားမယ်တတိယတစ်ချက်ကတော့ဒီပြည်ပခန့်တွေဖြစ်နေတဲ့ဂျားထဲမှာရှိတဲ့ဒီအရက်သားတွေကိုကာကွယ်ပေးဖို့နဲ့နောက်ရိုဂျာတွေကိုပေါ့နော်ကာကွယ်ပေးဖို့အတွက်တော့ဒီဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းပြီးမူပေါင်းတစ်ခုကိုရေးဆက်သွားမယ်လို့ပြောတယ်ခင်ဗျဟု
တ်ကဲ့ဒီဆက်သွယ်ညှိနှိုင်းဆန္ဒသွားမယ်ဒီ engagement ပေါ့နော်ပူပေါင်းဆန္ဒသွားမယ်နိုင်ငံတွေဘက်ကပြောတာရောထိုင်းဘက်ကပြောတာပေါ့နော
်ထိုင်းဟုတ်ကဲ့ဟုတ်မလေးရှားတို့ဟိုအမေရိကန်တို့နဲ့မတူတာကတော့ဥပမာမလေးရှားဆိုလဲဒီနာဆာကောက်ကိုသူအတိမတ်မပြူတချိန်ထဲမှာပဲသူက NUG ကိုအတိမတ်မပြူပေါ့နော်ဒါပေမဲ့ထိတွေ့ဆက်သွယ်မှုကတော့သူနှစ်ခုလုံးကိုလုပ်မယ်ပေါ့တိုးတော့လဲသူကတားပြီးတော့ဖိအားပေးမဲ့ဘက်ကပူသွားကျင်တဲ့ဘက်ကတော့နည်းနည်းကဲတယ်ဗျလုံးဝထူးထူးခြားခြားဖြစ်တာကထိုင်းဗျသူကဥပမာလေးတော့စပြောပါလေထိုင်းစပက်ရှယ်အပွိုင်းကသူ့မှာကမွေသားသမီးလေးတယောက်ရှိတယ်တဲ့အဲ့မွေသားသမီးလေးကမြန်မာပေါ့နော်မြန်မာပြည်ကတယောက်ကိုသူခေါ်ပြီးတော့မွေစားတာပေါ့အဲ့တော့သူ့မွေသားသမီးကိုမြန်မာပြည်ရဲ့တစ်ချိန်တုန်းကကြီးကြပ်မြင့်မြတ်ခဲ့တဲ့အတိတ်သမိုင်းကြောင်းတွေသူပြောပြရတယ်ပေါ့နော်အဲ့လိုအတိတ်သမိုင်းကြောင်းတွေကလက်ရှိပြစ်ဆုပ်ပံကာလမှာလည်းပြန်ဖြစ်လာနိုင်ပါတယ်တဲ့အဲ့တော့သူကပြောရင်တော့ဗျာအိနီးချင်းကောင်းတယောက်အနေနဲ့ထိုင်းအစိုးရကတော့မြန်မာပြည်ကိုကူညီဖို့အစဉ်သင့်ပါပဲပိတ်ဆို့အရေးယူမှုတွေဖိအားပေးမှုတွေတဲ့ဒီလိုဆက်တန်တဲ့အနေနဲ့တို့ကူညီသွားမယ်ပေါ့အဲ့တို့ကအဓိကထားပြီးတော့ပြောပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီစနေဘွဲမှာဒီအလိုညှိနှိုင်းနိုင်ခဲ့တဲ့ပုံအချက်မျိုးကိုတွေ့ခဲ့ပြီလား
အဲ့တို့အကုန်လုံးသဘောတူတာတခုကတော့မြမရေးကိုဖြစ်ချင်းတဲ့အခါမှာတော့တခုတည်းသောနီလန်းကတော့ရှိမှာမဟုတ်ဘူးတခုနီသောအဖြေတော့ရှိမှာမဟုတ်ပါဘူးနိုင်ငံတကာအနေနဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့လိုတယ်ဆိုတာကတော့အကုန်လုံးသဘောတူတယ်ပေါ့နော်အဲ့လိုမျိုးဆောင်ရွက်တယ်ဆိုတဲ့နေရာမှာလည်းလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရဟာကနေစလို့ရတယ်ဆိုတာလည်းတို့အကြံပြရပြီးသဘောတူတယ်ပေါ့နော်သူတို့သူတို့သဘောမတူတာကတော့2023ရေကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတချို့မှာတော့သဘောမတူဘူးအမေရိကန်ကတော့ပုံမှန်လင်းလင်းပြောတယ်ပေါ့နော်ဒီ2023ရေကောက်ပွဲကဒါလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲဖြစ်လာမှာမဟုတ်ဘူးပေါ့နော်အဲ့ဒါတော့သူတို့တန်ပြအရေးရှိပါတယ်ဆိုတဲ့ဥစ္စာမျိုးကိုလည်းပြောတော့ပြောသွားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုနေရန်ကိုခင်ဗျာ
ကိုဝင်မင်းပါရှင်အခုတော့တို့အတန်အစီအစဉ်မှာရှမ်းမြင့်နယ်အတွင်းကကြောင်မေတွေသူဖော်ရေးလုပ်ငန်းကဆွန့်ပစ်ပစ္စည်းတွေကနေလာတဲ့အနက်အသက်ဆိုးတွေကြောင့်ဒေသခံတွေအသက်ရှူလမ်းကြောင်းဆိုင်ရာယောဂါလိုမျိုးအန္တရာယ်ရှိတဲ့အကျိုးဆက်တွေကိုခန်းစားနေရပါတယ်။ဒီဆောင်မကိုတော့သူ့အတန်းရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်ကတင်ထောက်စိုက်ဆိုင်လန်ကတင်ဆက်ထားပါတယ
်။မင်္ဂလာပါရှင်။
မြန်မာနိုင်ငံတော်အမှရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast season ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်အတွင်းကတောင်မီးသွေးတူးဖော်ရေးလုပ်ငန်းတွေကြောင့်ဒေသခံတွေရဲ့အတမဝန်းကြောင့်တွေထိခိုက်ပျက်စီးနေရသလိုအဲ့ဒီတွင်းတွေရဲ့ဆုံးဖြတ်ပစ္စည်းတွေကနေလာတဲ့အနှံ့သက်ဆိုးတွေကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာရောဂါလိုမျိုးအန္တရာယ်ရှိတဲ့အကျိုးဆက်တွေကိုခံစားနေကြရပါတယ်။ဒီဆောင်မကိုဒို့တန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်းကသတင်းတောက်ဆိုင်းဆန်လျံကဆက်လက်တင်ဆက်ပေးသွားမှာပါ။
ပြီးခဲ့တဲ့နှစ်မတ်လကရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်ဝါနာခမ်းကျွာမှာနေတဲ့အသက်18နှစ်အရွယ်ဆိုင်းလူဟာကြောင်မီတွေကတူးဖော်ထားတဲ့မြေစာပုံပေါ်ကိုတက်နေနေပြီးမြေခွင်ကျသွားတာကြောင့်ခြေထောက်နှစ်ဖက်လုံးမီးလောင်သွားခဲ့ရပါတယ်ဖြစ်စဉ်ကိုဆိုင်းလူမိခင်ကအခုလိုပြောပြပါတယ
်အနတ်လူဝန်ခွင်းနေကွာမနီယောဖိုက်ကင်ဒန်းတိုင်းလဲရနော်
အဲ့ဒီကလေးတွေကမြေစာပုံပေါ်တက်နေတဲ့အချိန်မှာပေါ့နော်မြေစာပုံအောက်မှာမိရလောင်နေရမိကအောက်မှာလောင်နေတော့မြေစီရွာတွေကပါတော့လေသူ့ခြေထောက်နှစ်ဖက်စလုံးထိသွားတယ်အဲသူ့တန်ရတော့မပြောက်တော့အခုကခယူတင်လိုမျိုးဖြစ်နေရ
မြေစာပုံကိုတက်နေမိပြီပြီချင်းခြေထောက်မိလောင်သွားတဲ့တန်ရကိုမိုင်းကင်မြို့ပြီးတုစေယုံကိုပို့ခဲ့ပြီးရှင်းရလောက်ကြစေကူတာခံယူခဲ့ရပါတယ်လက်ရှိအချိန်၎င်းရဲ့ခြေထောက်ဟာလမ်းပုံမှန်ပြန်မလျှောက်နိုင်သေးသလိုခယူတင်းလိုမျိုးဖြစ်နေပြီးတွားလာတာများရင်လည်းထုံကျင်တဲ့ဝေဒနာကိုခံစားနေရပါတယ်မိသားစုကကြောင်မီတွေမိုင်းလောက်ကင်နေတဲ့ငွေရည်ပလဲကုမ္ပဏီကိုအတိပေးဖို့စူးစမ်းပေမဲ့အင်တာနက်ဖုန်းလိုင်းတွေပိတ်ထားလို့အခက်အခဲဖြစ်နေရပါတယ်အခုထိကုမ္ပဏီဘက်ကသူတို့ကဆက်တွေလို့မရသေးပါဘူ
းအော်ခါလိုက်ချင်းဒီမုန်းကငါခါလိုက်ပြတ်ဝမ်းနော်ပြတ်ဝမ်းန
ေမိုင်းကင်မှာပဲစေးုံတက်ရတာပါရှင်းရလောက်စေးရင်မှာစေးကုနေရတာအဲ့လောက်နဲ့တက်တာလားဆိုတော့မတက်တာပါသူကစေးုံကနေစင်းချလို့ခေါ်စင်းလာလိုက်ရတာပေါ့ပတ်စံလည်း4000ကျော်ကျော်ကုန်သွားတယ်ကုမ္ပဏီဘက်ကလည်းမကြည့်တော့ကျမတို့လည်းဘာမှမပြောလိုက်ရအောင်လေဖုန်းလိုင်းတွေပိတ်တဲ့အချိန်မှဖြစ်သွားတာ
မြန်မာနိုင်ငံကကြောင်မီတွေထုတ်ယူမှုအများစုဟာရှမ်းပြည်နယ်ကဖြစ်နေပြီးလက်ရှိကြောင်မီတွေတုံတက်အားပေးဆက်ယုံတွေနဲ့မိုင်းတွင်းတွေဟာရက်ရွာတွေရဲ့အတက်မွေးပန်းကြောင့်ကျန်းမာရေးနဲ့တဘာဝအရေးမြင့်များကိုထိခိုက်စေတယ်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာ NGO တစ်ခုဖြစ်တဲ့ Arright International ကနေတည်ရပါတယ်။ Arright ဟာကြောင်မီတွေဆက်ယုံတွေရေကာတာကြီးတွေညှော့နှဲအောင်လေအားနဲ့ဆိုလာကဲ့သလိုရေရှည်တည်တဲ့နဲ့စွမ်းအင်စီမံကိန်းတွေပုံမှန်များပြားအောင်တိုက်တွန်းအားပေးနေတဲ့အဖွဲ့တစ်ခုဖြစ်ပြီးဒေတာခံပီတူတွေရဲ့အတန်ကိုနားထောင်ပြီးထုတ်ပြန်ချက်တွေကိုလည်းထုတ်ပြန်ပေးပါတယ်ဒေတာခံတွေပြောပြချက်အရာပြီးခဲ့တဲ့လအနည်းငယ်ကစပြီးအာနာသိန်းစစ်တပ်ကရှမ်းပြည်နယ်အတွင်းမှာရှိတဲ့ကြောင်မီတွေမိုင်းတွေကိုပြန်လည်လောက်ကင်ခွင့်ပေးခဲ့ပါတယ်ရှမ်းလူအခွင့်ရေးမှန်တိုင်အစိုးရတော့ရှမ်းပြည်နယ်မှာအသေးစားကြောင်မီတွေမိုင်းတွေအပါအဝင်မိုင်းရပေါင်းများစွာရှိပြီးဒီမိုင်းတွေကနေပတ်ဝန်းကျင်ကိုစိုးကျိုးတွေပေးနေပါတယ်အဲ့ဒီထဲမှာကရှမ်းပြည်နယ်ပင်လောင်းမြို့နယ်ထဲမှာရှိတဲ့တည်ကျစ်ကြောင်မီတွေတုံလက်စစ်တပ်အားပေးဆက်ယုံကြောင်းဒေတာခံတွေရဲ့ကျန်းမာရေးနဲ့အတက်မွေးရမ်းကြောင်းကိုစိုးစိုးရွားရွားထိခိုက်နေပါတယ်။ဒီဆက်ယုံကို2000ခုနှစ်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အာဏာရှင်နဲ့တရုတ်ကုမ္ပဏီကအကျိုးတူလောက်ကင်ခဲ့တာဖြစ်ပါတယ်။ဆိုင်ယုံစတင်လေဘတ်စင်ကလေးကစီမံကိန်းကြောင်းဒေတာခံရဲ့အတက်အန္တရာယ်ကိုစာထိခိုက်လာတာပါ။2004ခုနှစ်တုန်းကလည်းမိုင်းတွင်းကနေမိုင်းခွဲတဲ့တုံခါမှုကြောင့်မြို့ထဲကတည်ကျစ်ရဲ့အထင်ကရစီတီအပါအဝင်အဆောက်အအုံတချို့လည်းပျက်စီးခဲ့ရတယ်လို့ဒေတာခန်ကဆိုပါတယ်မိုင်းပေါက်ကွဲတုန်းကတမြို့လုံးတုံသွားတာငလင်လောက်သွားတယ်လို့ပဲလို့2015နောက်ပိုင်းတုန်းကတည်ကျစ်ကိုတွားခဲ့တဲ့ဒုအတန်တင်းထောက်ကိုဒေတာခန်တယောက်ကပြောပြဖူးပါတယ်အဆိုပါကြောင်မီတွေတူးဖော်မှုကြောင့်လည်းကြောင်မီတွေတွင်တဲ့အနီးကပ်နေထိုင်သူများအတွက်ကျန်းမာရေးထိခိုက်မှုများလည်းရှိနေပါတယ်အမီမဖော်လို့တဲ့နောက်ထပ်ဒေတာခံတယောက်ကလည်းမကြသေးခင်ကပဲတို့အတန်ကိုအခုလိုပြောထားပါတယ
်အော်တူးတယ်တုံးခူကောင်းတုံးဘယ်လိုလဲညာလဲမနာနေလဲမနာဈေးနေကားတွေအများကြီးပဲဆိုညီဆင်းညာဆင်းကားလည်းမနာလူပဲလေးချိန်ထားတယ်ကားမနာဘူးအနာတဆူတော့ညီတိန်ကြတယ်
မိုးရတီမှာဆိုရင်လည်းအနှံ့သက်ဆိုးတွေကအမြဲရနေပြီးကြောင်မီတွေကတူးဖော်လာတဲ့မြေစာပုံကလည်းတောင်ကြီးတစ်ဖွဲတည်ရှိနေပါပြီးစွန့်ပြစ်အညစ်အကြေးတွေကြောင့်မျက်စိနာတာအပြင်ဒေတာခံတွေရဲ့ကျန်းမာရေးနဲ့အသက်ရှင်ရပ်တည်မှုအပေါ်ကိုချိန်ချောက်မှုတွေလည်းရှိလာနေပါတယ်
ဲမူးရွာတော့မှအစိုးပိမူးရွာရင်တော့ပါလေမူးကြီးအမဲတွေဆိုမျိုးဒီအနတ်နဲ့ပါလာတယ်ဘူဆိုးတယ်အမေပူတဲ့ချင်းကအဲ့တော့အနတ်မရဘူးမနဲ့ပဲရင်ညာပဲရင်ကားအနတ်ရတယ်သမီးတို့နာတော့ပါတော့ညော်ပြီးညော်ပြီးတော့မိခွန်းနံပါလေသမီးတို့နာအနားသိသိကြီးပေါ့အဲ့လည်းညားတယ်မူးရွာတဲ့ခြေဆိုမူးကြီးကနေပါချလာမပြီးပဲ
အဲ့ဒီသမီးတို့အနန်တက်ဆိုးတွေကြောင့်ပဲပင်လောင်းမြို့နယ်အတွင်းမှာကိုဝင်ဆောင်အမျိုးသမီးတွေအတွက်ကိုဝင်ပြတ်ကြတာလာမစေ့ပဲမွေးဖွားတဲ့ကလေးတွေလည်းရှိနေပါတယ်တချို့ကလေးတွေကကိုလက်အင်္ကာမပြည့်စုံပဲမွေးဖွားလာတာတွေလည်းရှိတယ်လို့ဒေတာခန်ကစွပ်စွဲပြောဆိုထားပါတယ်သမီးတွေအတွင်းကပေးတဲ့ဆိုးကျိုးတွေကြောင့်ပင်လောင်းမြို့နယ်ကကိုဝင်ဆောင်အမျိုးသမီးတွေအတွက်အများကြီးဒုက္ခတွေခံစားနေရပါတယ်ဒေတာခန့်အများစုကသူတို့မိသားစုတွေနဲ့နေရပြောင်းရွှေ့နေထိုင်လို့ကြပေမဲ့တီဒေတာမှာတာလောက်ကင်စားတော့တက်ကြတာကြောင့်အတက်မွေးဝမ်းကြောင်းအတွက်အခက်အခဲရှိနေကြပါတယ်မိုင်းကင်ကဒေတာခန့်တက်ကြွလှုပ်ရှားသူဆိုင်းအောင်က
ရှိခဲ့တယ်အရင်လည်းရှိခဲ့တယ်လေဟာကဟိုတချို့အမျိုးသမီးတွေတော့လက်နေမရှိလားမရှိဘူးမွေးတယ်ဆေးဥရောက်မှကြည့်တယ်ပေါ့နော်ကိုရှင်ပါလေစန္ဒပုဂ္ဂရိယာလည်းဘာလည်းမရှိဆိုတော့အများကြီးပဲအဲ့ဒါကြာအများဆုံးဖြီးတာတော့ဒီပါဘူးလူအိုနဲ့ကလေးပေါ့အဆုတ်ဖြီးတယ်တက်စီလမ်းကြောင်းတယ်ပေါ့ဘာမှပိုဆိုးရတယ်ကလေးနဲ့လူအိုတွေကတကြီးအိုတွေကမများဘူးဖြီးတယ်ဟောမော်တာအဆုတ်ဖြီးတယ
်ကြောင်မီတွေမိုင်းတွင်းနားမှာနေထိုင်တဲ့သူတွေကြောင်မီတွေတွင်းမှာအလုတ်လုတ်တဲ့သူတွေအနေနဲ့အဆုတ်ပြက်စီးတာနဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာဖြစ်လာနိုင်တယ်လို့ Oxford တက္ကသိုလ်ကအဲတူတေတီတူဖြစ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကျွမ်းကျင်သူဦးဝင်းမျိုးသူကအခုလိုပြောပြပါတယ်
ကအကြောင်းပြီးတွေတတူတွင်တဲ့လူတွေအနေနဲ့ကတော့အဓိကသူတို့ဟိုတွေ့ရမယ့်ပြဿနာကတော့အဓိကဒီအမှုံမွားပေါ့နော်ကြောင်းပြီးတွေမိုင်းရနေထွက်တဲ့ဒီအမှုံမွားတွေကြောင့်အသက်ရှူလမ်းကြောင်းပိုင်းဆိုင်ရာယောဂါတွေပေါ့နော်အဲအဲ့ဒါလေးတွေဖြစ်နိုင်ပါတယ်ဗျနောက်ကြောင်းပြီးတွေရဲ့မျိုးစားပေါ်မှာမူတည်ပြီးတော့ပေါ့နော်အဲ့မှာဆောင်ပြလို့ care that တို့နော်နောက် arsenic တို့ဒီလိုမျိုးတွေလည်းရှိပါပါတယ်เนาะဒါကတော့တနေရာနဲ့တနေရာနဲ့တော့မတူဘူးပေါ့ဗျာเนาะအဲ့တော့တိတ်ပြီးတော့တူတာများလာရင်တော့ဒီဓာတ်တူတွေရဲ့ဓာတ်ကျွင်းတွေကိုเนาะကိုယ့်ရဲ့တောက်ရည်ထဲတော့၎င်းစားတောက်တွေထဲတော့၎င်းเนาะစီစဉ်သွားတယ်ဆိုရင်เนาะဆောင်းပြောလို့ကိုယ့်ရဲ့ဒီဦးလမ်းကြောင်းပိုင်းဆိုင်ရာပြဿနာတွေအုံနောက်ညာဖွံ့ဖြိုးမှုပိုင်းပြဿနာဆိုင်ရာတွေတွေးနေပတ်သက်တဲ့ပြဿနာတွေဒီလိုလေးတွေတော့ဟိုရတတ်ပါတယ်ဗျ
ဒါအပြင်ကိုဝင်ဆောင်မိခင်တွေနဲ့ကလေးငယ်တွေအတွက်လည်းအသက်ရှူလမ်းကြောင်းထိခိုက်တဲ့အပြင်ကိုဝင်ပြက်ကြတာညံ့ရင်မမီနိုင်တာတွေလည်းဖြစ်နိုင်တယ်လို့ဦးဝင်းမျိုးသူကဆက်ပြောပြပါတယ်။ရှမ်းပြည်လူအခွင့်အရေးမှန်တိုင်တာဝန်ရှိသူတို့က
ဟောအတေခုတ်ကလာချင်မတဲ့ဟဲဝါနဲ့တန်မီနန်နာ
သူတို့ဘယ်နာထတူမလဲဆိုတော့ရှိတဲ့နေရာတိုင်းမှာသူတို့ကထတူဖို့လုပ်နေတာပဲနေရာတစ်တွေဆိုရင်လည်းသူတို့တွေ့ထားတဲ့နေရာမှာဆိုရင်တူဖို့လုပ်နေတာနမ်ခံပတ်ဆိုရင်လည်းသူတို့ကထတူယူဖို့အစီအစဉ်တည်းပါတာပေါ့လုံမလို့ဒါပေမဲ့သူတို့မလုပ်ရသေးဘူးရှမ်းပြည်အရှိပိုင်းဆိုရင်လည်းတူးနေတယ်တောင်ပိုင်းမှာဆိုရင်မိုင်းကင်ခြေသီးတွေမှာတူဖို့အစီအစဉ်နေကြတယ်ဂျိုင်းတုံဘက်ကလည်းတူဖို့လုပ်နေတယ်တူဖို့လုပ်နေတာပဲဒါပေမဲ့ဘယ်အဖွဲ့အစည်းဘယ်ကုမ္ပဏီကလာတူးမလဲဆိုတာမသိရသေးဘူးတူးဖို့လုပ်နေတာတော့ကျွန်တော်တို့သတင်းကြားနေရပြီ
ဒေတာတွင်ကျမ်းမာရေးထိခိုက်မှုများအပြင်ကြောက်မီတွဲလို့ရုပ်ကျွင်းလောင်စာများအပေါ်မိခိုနေရတာကနေကင်းဝေးစေဖို့အတွက်နေရောင်ခြည်စွမ်းအင်နဲ့လေစွမ်းအင်များအပေါ်ပြန်လည်ဖြည့်ဖြိုးမြဲစွမ်းအင်တွေစီကိုတစ်ကမ္ဘာလုံးဆိုင်ရာလှောက်ရှားမှုအနေနဲ့ဦးတည်တွားနေပါတယ်ကဘာကုလသမဂ္ဂအဖွဲ့ကလည်းကဘာကြီးပူနွေးလာမှုကိုရှော့ချဖို့အတွက်တကဘာလုံးဆိုင်ရာရုပ်ကျွင်းလောင်စာထုတ်လုပ်မှုတစ်နှစ်ကို600ခန့်တော့မဖြစ်မနေရပ်တန့်ရမယ်လို့ဆိုထားပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူးဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ8:00တွင်းမှာလဲနားဆင်နိုင်ပါတယ် ဒီစီစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့တပတ်အတွင်းမြန်မာနဲ့ကမ္ဘာသတင်းအနည်းချုပ်တွေကိုတင်ပြသွားဖို့ရှိပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အတန်းရဲ့တင်းငွေတွေနဲ့မနက်ဖက်အစီအစဉ်တွေကို line to meter 24.50 MHz နဲ့ line လမီတာ190ရောကနေထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ Democracy လူ့အခွင့်အရေးတိုက်ပွဲနဲ့စိတ်ဒဏ်ရအကြောင်းအပြင်မြန်မာနဲ့ကမ္ဘာကတပတ်အတွင်းသတင်းအနည်းချုပ်ကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ Democracy ရေးနဲ့စိတ်ဒဏ်ရအကြောင်းအရင်ဆုံးတင်ပြချင်ပါတယ်။ဒီမိုကရေစီနယ်လူ့အခွင့်အရေးအတွက်တိုက်ပွဲကပိုးပြီးတော့ပြင်းထန်လာလေလေစိတ်ထန်တင်ကြရတဲ့သူတွေကပိုးပြီးတော့များလာလေလေပါတိုက်ပွဲဝင်သူတွေနဲ့အဖိနှိတ်ခံပြည်သူတွေမှာစိတ်ဒဏ်ရာရရရှိပါတယ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်ကြသူတွေမှာလည်းအခုမှတိချင်မှတိကြမှဖြစ်ပေမဲ့လို့နောက်အခါမှာစိတ်ဒဏ်ရာတွေတင်ကြရပါတယ်ဒီမိုကရေစီနယ်လူ့အခွင့်အရေးတိုက်ပွဲမှာရှောင်လွဲလို့မရနိုင်တဲ့ဒီစိတ်ဒဏ်ရာတွေအကြောင်းကုရုံးဆိုင်ရာစိတ်ပညာပါရဂူပွဲယူဖို့စ조사နေတဲ့မဖြူပန်နုခင်းနဲ့ဦးတင်မောင်တန်းကမေးမြန်းတင်ပြထားပါတယ်
ဒီမနက်ကမှတိုက်ပွဲတွေဖြစ်နေတာကလည်းနေရာအနှံ့ပြမှာပါရွာတွေဖြတ်ခံရတယ်အိုးအိမ်တွေပျက်စီးကြတယ်အဖမ်းဆီးတွေခံရတယ်ကျွန်တော်တို့ရဲ့နိုင်ငံရေးတိုက်ပွဲကအင်ပဒံပြင်းထန်တဲ့တိုက်ပွဲတစ်ခုဖြစ်လာပါတယ်ဒီဘက်ကျွန်တော်အစီအစဉ်မှာတင်ပြချင်တာကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးတိုက်ပွဲတွေကစိတ်ဒဏ်ရာတွေအကြောင်းတွေဖြစ်ပါတယ်ဒီစိတ်ဒဏ်ရာတွေအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့ကုသရေးစိတ်ပညာနဲ့ပါတီကူဘက်ယူဖို့စူးစမ်းနေတဲ့စပမာပတ်နုခက်ဖြစ်ပါတယ်စပမေမင်္ဂလာပါခင်ဗျဟု
တ်ကဲ့ဆရာမင်္ဂလာပါကျေးဇူးတင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့စပမေအဖမ်းဆီးတွေကလည်းအခံရတယ်အနည်းဆက်ခါရတယ်နော်အပြစ်တဲ့နေရာလဲနှစ်ရှည်ကြခံရပေါ့နော်ဆိုတော့အဲ့ဒီသူတွေနဲ့အဲ့ဒီမိသားစုစိတ်တန်ရာရှိနိုင်တာဆက်မ
ဟုတ်ပဲဆရာရင်စိတ်တန်ရာရောကျမတို့မြန်မာပြည်သူဒီတိုင်းမှာပေါ့နော်ကိုချီနေတွေကအာတယောက်တစ်မျိုးစီအမျိုးမျိုးရင်ဆိုင်နေကြမှာပဲဆရာနိုင်ငံရေးမတည်ငြိမ်မှုတွေကြမ်းဖက်မှုတွေရင်ဆိုင်ကြတဲ့အခါမျိုးမှာပေါ့နော်ကျမတို့အင်္ဂလိပ်လို trauma လို့ခေါ်တဲ့စိတ်တန်ရာရကအမမီးရဲ့အသက်အန္တရာယ်ဖြစ်စေရဲ့ပေါ့နော်ဆိုးရွားဖြစ်ရတဲ့မျိုးဒါမှမဟုတ်ရှင်ကိုမြင်မိသားစုဝင်နေကိုပွားအတွက်ပေါ့နော်တမိုးထားတဲ့လူတွေအသက်အန္တရာယ်ထိခိုက်တာရောမျက်မြင်ကြုံတွေ့ရတဲ့အခါမှာဒါမျိုးဖြစ်ရတဲ့ရောပေါ့နော်မရက်တက်နိုင်တဲ့အခြေအနေမှာစိတ်ဒဏ်ရာရဆိုပြီးဖြစ်တတ်ကြရဲ့နောက်တစ်ခါကိုရဲ့ပေါ့နော်အခြေခံရွေးချယ်မှုတွေလွတ်လပ်ခွင့်တွေမရှိရတဲ့အခါမျိုးမှာလည်းအဲစိတ်ဒဏ်ရာအမျိုးမျိုးရင်ဆိုင်ခံစားကြရတယ်ပေါ့နော်ဆရာကခုနကပြောထားတဲ့အတိုင်းပဲတနိုင်ငံလုံးအနေထားမှာပြည်သူတွေရဲ့ဒီဖြစ်ရဆိုးတွေကိုပေါ့နော်တနည်းတစ်ပြုံရင်ဆိုင်နေကြရဆိုစိတ်ဒဏ်ရာအမျိုးမျိုးရောအာခံစားနေကြရမှာပဲရှင်ဒီစိတ်ဒဏ်ရာလေးကိုတချို့ကကြတော့အချိန်တိုင်းတာတခုပြီးရခါမှာပေါ့နော်ရင်ဆိုင်နိုင်ပြီးရရှေ့ဆက်နိုင်တာကိုတွေ့ရတယ်တချို့ကကြောက်ပို့ပြီးတော့ထိခိုက်ခံစားရပြီးတော့ပေါ့နော်နှစ်ရှည်လာများကုစားကြရတာကိုလည်းတွေ့ရရဲ့ဆရာဆိုတော့တုံ့ပြန်မှုတွေကမတူနေကြအောင်ရှင်ဟုတ်ကဲ
့ဟုတ်ကဲ့ဘလို့ခံစားချက်တွေရှိရင်ကျွန်တော်ကျွန်မမှာတော့ဒါမှမဟုတ်ကျွန်တော်မိသားစုထဲမှာတော့စိတ်ဒဏ်ရာတင့်နေပြီလို့သိနိုင်တယ်
ဟုတ်ကဲ့ဆရာဒီစိတ်ဒဏ်ရာတွေကပေါ့နော်ကျမတို့စိတ်တဘာဝတွေကပုံမှန်တုံ့ပြန်မှုရှိရဲ့ရှင်ပုံမှန်တုံ့ပြန်မှုရှိတယ်လို့အာဒီဟာအရင်နှိုက်ဆိုင်သွားပြီးတော့ပေါ့နော်အချိန်တိုင်းတာတစ်ခုကြာပြီးအခါမှာပြင်လဲအဲနလတ်မထူနိုင်တဲ့အခါမှာအာဝေဒနာတစ်မျိုးလို့ပြောရပေါ့နော်စိတ်ဝေဒနာတစ်မျိုးလို့ခေါ်ရတဲ့ဒီ post traumatic stress disorder လို့ခေါ်ရတယ်ကျမတို့ PTSD ဆိုယောဂလည်းမျိုးပေါ့နော်စိတ်ယောဂအခြေအနေလည်းဖြစ်နိုင်တယ်ဒီလိုအခြေအနေလက္ခဏာတွေရောဆရာရဲ့ตัวญาบมาไอ้มาซูดิมาเตနေกินနေกินมาแล้วตัวที่ผิดก็เปลี่ยนเมียนเนี่ยป่ะเนาะเลตริกมาเปลี่ยนผิดนี่ตัวอุมาเสียคุณน่ะอุมาပြောตัวได้ล่ะ จำเป็นเนี่ยเป็นในสมุยกูอันยังอินสัญญาณพิพิธเมียนจงดูแลยาพิพิธปะเนาะที่อาพี่ก็ไอพี่ปีตัวเป็นแม่ตาเปลี่ยนพี่นี่ก็ดูแลปะเนาะเอ็มมาสัวมาปีเมียงไหนบอกกูนี่เลี้ยงมาเลยท้าวเว้ยเปลี่ยนเปลี่ยนบิวเมียงนี่อามีพิพิธเนี่ยแล้วก็สิ่งที่แต่จะยังเมียงล้นอะปะเนาะพี่ลายกามาสาตาวเปลี่ยนลายเชนี่ที่ปะเนาะสามุยามบัดเลยมาไอบิวนี่กินสมาสาตาวไหนมู ที่ลูกที่ไล่เชนิมิวส์ลูกชิ้นนั้นจะมาว่าวันนั้นออดาทรามาสิ่งใดอย่างจังปนนั้นพี่เนี่ยเวรนาเดมิวเวสูบิโอจังว่าปีนี้ชิ้นนี้สุนีบุพิพิเศษยังวันนี้ได้ไหมสุนีบุลูอะไรปนนั้นแล้วก็มีตาจงวันนี้ปั้มบุมว่าเลยไอ้ยังเอจีไล่ชิ้นเสียที่ลูกกำลังมีมาบ้าเชียงยูจังยูเจียมโมโมฮอบุปนนั้นสิอันนี้ลูกที่มาไปที่โยกามีพิจารณาโมฮอบุดูได้ยูได้มาที่ลูกพิจารณาเชนิชีเอปนนั้นแล้วพี่ไล่ไปสุดลูกชิ้นปั้มบุกุนิมุเบียปนนั
့မိသားစုပေါ့အဲ့ဒီကြံခဲ့တဲ့မိသားစုတွေရဲ့ဝေဒနာ
ဟုတ်ကဲ့
ဘယ်လိုကြိုက်ပဲတင
်ဟုတ်ကဲ့ဆရာကျွန်တော်တို့ဒီစိတ်တန်ရအကြောင်းဖြစ်တယ်ပေါ့နော်ဝေဒနာရဲ့မှာကြည့်မယ်ဆိုရင်ရှင်ဒီရှင်တန်ကြံရခဲ့သူတွေရဲ့ပေါ့နော်အာမိမိဖာသာအပြစ်ကြီးကိုခံစားပြီးတော့ခံစားရတဲ့ဒဏ်ရာပေါ့နော်အဲ့ဒါကိုကျွန်တော်တို့ survivor's guilt လို့ခေါ်ရစီအကျဉ်းရခဲ့တူမှာပေါ့နော်ကျွန်တော်တို့မြန်မာအတိုင်းဝိုင်းမှာကြားပူးမဲ့အစားကြားပူးမဲ့စကားရရပေါ့နော်ဒီမိဘရင်မှာအထူးသဖြင့်ပေါ့နော်ဒါလေးသမီးလေးစားကိုယ်ပဲဖြစ်လိုက်စေချင်တယ်ဒီဖြစ်ရကပေါ့နော်အော်ဒီထိခိုက်ခံစားမှုရင်းညှဉ်းပန်းနှိပ်စက်ခံရပြီးပြဆုံးရှုံးခဲ့ရပြီးတူတူအစားငါသာဖြစ်လိုက်ချင်တယ်ဆိုဒဏ်ရာပေါ့နော်အဲ့ဒါမျိုးကျဉ်းခဲ့ခါမှာကျွန်တော်ခုနကလိုမိလောင်ဒဏ်ရာမျိုးဖြစ်သွားတဲ့ခါမှာပေါ့နော်ကိုယ့်ဘက်ကအပြစ်တင်တဲ့စိတ်တွေကအနာကိုပြင်ပြင်စွတ်တယ်လို့ပဲဆရာရပေါ့နော်အဲ့လိုဖြစ်တဲ့အဲ့လိုကာလမျိုးမှာကျွန်တော်တို့ကမိသားစုဝင်တွေပေါ့နော်ကျွန်တော်တို့အားပေးချင်တာအရေးကြီးအချက်ကတော့ပေါ့နော်ဒီလိုအရန်ဆိုးရွားတဲ့နိုင်ငံရေးခြေအနေမှာကျမတို့လူတွေမှာအကန့်အသတ်ရှိရပေါ့နော်ကိုဘလောက်ချစ်ချစ်ကိုဘလောက်မိသားစုတောင်းမိုးထားတာဟိုပေါ့နော်ကိုကမကာကွယ်ပေးနိုင်တဲ့အခြေအနေမှာပေါ့နော်ကိုဘတာဘလို့ညင်သားစိတ်နဲ့ရှေ့ဆက်မလဲပေါ့နော်သူတို့ဒါအနားမှာရှိသေးရဆိုရင်ကိုဘလို့ရှိရင်ဆိုင်ရှေ့ဆက်စေချင်မလဲဆိုစိတ်ကလေးနဲ့ပေါ့နော်ကျမတို့ကဟိုခံကြံ့ကြံ့ခံနိုင်စေကိုတည်ဆောက်ဖို့အရေးကြီးပါအရှင်စီရဟုတ်ကဲ့
ဟုတ်ကျမဒီညင်ပတ်နှိမ့်ဆက်တဲ့နိုင်ငံရေးကိစ္စကြီးအပြုတ်ခံရတယ်လို့ရှိတယ်ပြုတ်သူမှရှိတယ်အခုကျွန်တော်တို့ပြောနေကြတာအပြုတ်ခံရတယ်အညစ်ပါလိုက်စစ်တဲ့သူပါပေါ်စိတ်တရားမရနိုင်ဘူ
းနော်ဟုတ်ကဲ့ဆရာဒီမိကောလေးလည်းအရင်စိတ်ဝင်စားပေါ့ကောင်းတယ်ရနိုင်တယ်ရှင်ဆရာရနိုင်တယ်နေဆိုတာပေါ့နော်ဒါမဲ့သူတို့တွေကတခါလေကြားလို့ရှိရင်ဒီကျွန်တော်တို့စိတ်ရပညာနယ်ပယ်မှာလေ့လာထားတာပေါ့နော်ဒီမြန်မာပြည်နဲ့နည်းနည်းအခြေအနေတူတာကအာဒီဂျူးလူမျိုးတွေကိုရေးရဆက်ဆက်အညံပန်းနေဆက်ခဲ့တဲ့ဟလာဒီနာဇီဂျာမနီအဲစစ်သားတွေပေါ့နော်သူတို့ရဲ့အဲစိတ်တဘာဝလေးလာတဲ့ပညာရပ်ကိုကျွန်တော်ပြန်စဉ်းစားလို့ရရရှင်စီအဲ့ခါကျတော့ဒီလူရဲ့စိတ်တဘာဝပေါ့နော်သူကအာဒီအာနာရှင်ပေါ့လက်နက်ကင်ဟလာအုပ်စုကောင်းဆောင်တစုပေါ့နော်ဒီရဲ့အမိန်ကိုနာခံတဲ့အခါမှာပေါ့နော်တခါလေကျတော့သူတို့ကဟိုကိုယ့်ရဲ့ကိုကျင့်တရားသိခါကြောင့်မလုတ်လုတ်တာမျိုးမဟုတ်ပါဘူးเนาะတချို့ကဒီအမိန့်ကိုပဲသူကနားလဲပြီးတော့လုတ်တဲ့အနေထားရှိရဆရာသူဒီအညင်ပနိဆက်မှုတွေကိုဟလာလုံးဆောင်နေပြုတ်မှုနေအချိန်မှာတော့သူတို့ဒဏ်ရာဆိုပြီးရှိချင်မှရှိမယ်ဒါမဲ့နှစ်အနည်းငယ်ကြာလာခါမှာပြန်လှည့်ကြည့်ပြီးဩငါကိုလူသားအချင်းချင်းပေါ့เนาะဒီလောက်ရက်ဆက်မှုတွေငါပြုတ်လုခဲ့ပါလားဆိုတဲ့လေဒဏ်ရာကြီးလဲသူတို့ကိုယ်ရင်သူတို့မယုံကြည်နိုင်ရလောက်ပေါ့เนาะဖြစ်တတ်တယ်ဆရာဒါပေမဲ့ခု
ကျွန်တော်တချို့မိသားစုတွေကတော့စောစောကပြောသလောက်ထိမပြည့်ဘူးပေါ့နော
်ဟုတ
်ကဲ့ကျွန်တော်တို့အဲဒါမဲ့တယောက်နဲ့တယောက်နိုင်ငံရေးအမြင်မတူကြဘူးဥပမာအဖြစ်မိသားစုတစုတည်းမှာ CDM လုတ်တင်လားမလုတ်တင်လားနော်ယောက်ျားနဲ့မိန်းမသဘောထားပွဲကြတယ်ယောက်ျား CDM လုတ်တယ်မိန်းမအဲနော်နိုင်ငံရေးအဖြစ်မကြိုက်ဘူးအဲ့ဒီခါမှာပဋိပက္ခတွေဖြစ်လာတယ်မသားသမီးပေါ့နော်သားသမီးတယောက်နော်အထူးတစ်ဖြစ်အုပ်ချုပ်သူဘက်ကယက်တည်တဲ့လူတွေဆိုသားသမီးကအုပ်ချုပ်သူကိုစက်ကျင်တဲ့ဘက်မှာသွားယက်တည်ပြီးဆိုရင်ဒါမိသားစုထဲမှာလည်းနိုင်ငံရေးအဖြစ်ပဋိပက္ခတွေဖြစ်ကြတယ
်ဟုတ်ကဲ့
လူအခြေရင်းမှာရောမိသားစုတွေကဘလို့သူတို့အဖြစ်တွေသူတို့ရဲ့စိတ်ခံစားချက်တွေဘလို့ကြိုက်တွေ့တဲ့
ဟုတ်ကဲ့ဆရာရေဒီမိကုံးလေးအရန်ရေးကြည့်ဆရာအရန်လည်းခက်ခဲလို့ထင်နေစဉ်းစားတဲ့အချိန်မှာပေါ့နော်ဘာဖြစ်လဲဆိုတော့မြန်မာပြည်ထဲမှာတိမကပဲဆရာနိုင်ငံတကာမှာတောင်မှလေဒီနိုင်ငံရေးအယူဆမတူညီ क्वे ပြားကြလို့ပေါ့နော်မိသားစုဝင်တွေဟလာဆက်ဆံရေးပြတ်တောက်ပြီးတော့ क्वे ပြားသွားကြအများကြီးတွေ့ရတယ်ကျွန်မအခု training ရယူနေရပေါ့နော် American ပြည်အောင်စုမှာတောင်မှအဲကျွန်မတို့ကုသရေးပိုင်းမှာပေါ့နော်ဒီလိုမိသားစုအဲပြဿနာရေးစိတ်ဓာတ်ရေးအများကြီးတွေ့ရတာကဒီနိုင်ငံအယူဆတွေမတူညီကြတဲ့အတွက်ပေါ့နော်ပြတ်တောက် क्वे ပြားကြရရှိရဲ့အဲ့လိုအချိန်ရင်ဆိုင်လာတဲ့အခါမှာဆရာနိုင်ငံရေး အယူဆမတူညီရတဲ့မကတော့ခုနက moral values လို့ခေါ်ရပေါ့နော်ကိုကျင့်တရားသိက္ခာရေးမတူညီပါလားဆိုတော့အနေထားမျိုးဖြစ်သွားတယ်ပေါ့နော်မိသားစုမိဘနဲ့သားသမီးကြားဖြစ်ဖြစ်ဟလာအာလင်မယားကြားမှာဖြစ်ဖြစ်ပေါ့နော်အော်ကောမယုံကြည်ရတာဘယ်လိုမျိုးဘယ်လိုများဒီဒီရွေးချယ်မှုကိုလက်ခံနိုင်တာလဲဆိုစိတ်တွေဖြစ်လာတော့သူတို့ကပေါ့နော်အဒီဟာကိုဘယ်လိုကင်တယ်လို့စဉ်းစားတဲ့အခါကျတော့ဆရာအဖြစ်တစ်ခုရဲ့တော့မရှိဘူးရှင်မိသားစုဟိုတဇုတဒီမှာပေါ့နော်သူတို့ဘလို့ရှေ့ဆက်ချင်လဲပေါ့ဒါပေါ်မှာအရေးကြီးသွားတယ်သူတို့ရဲ့သူတို့တင်မီဒီစိတ်ဓာတ်ရရဖြစ်သွားပြီပေါ့နော်ဝေဒနာရဖြစ်သွားပြီဒီရောဒီမိသားစုအနေနဲ့ဘလို့ရှေ့ဆက်သွားချင်လဲကိုယ်ပိုင်ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးရွေးချယ်ရရဆရာနောက်တစ်ခါအရေးကြီးတဲ့ကိစ္စတွေတကူပေါ့နော်ကျွန်တော်တို့ကဒီ trauma နဲ့ခုနစိတ်ဓာတ်ရတွေနဲ့မိသားစုတွေမှာဖြစ်တဲ့ပေါ့နော်ပြဿနာ family conflict တွေရလဲဆရာရဲ့အပြန်အလှန်တိုက်ရမှုရှိရခုနကစိတ်ဓာတ်ရရဖြစ်နေအခြေအနေမှာလေကျွန်တော်တို့ကအသေးအဖွဲလေးရတာမှာပြဿနာအကြီးကြီးဖြစ်နေတဲ့ပေါ့နော်မိသားစုဝင်တွေထဲမှာအခုလိုနိုင်ငံရေးနဲ့ပတ်သက်တဲ့ပေါ့နော်ယုံကြည်မှုတွေဟလာဒီတနိုင်ငံလုံးအတွက်ပတ်သက်တဲ့ now generation နဲ့ now မျိုးဆက်တွေထိခိုက်စေရပေါ့နော်ရွေးချယ်မှုတွေကြတော့သူတို့ကအာဒီပြဒနာမဖြစ်ရှင်းနိုင်ရအောင်ကြီးမားသွားတဲ့အခါမှာအဲ့ဒီရဖြစ်တဲ့စိတ်ဓာတ်ရတွေကလည်းအဲတခါကျွန်တော်တို့မြန်မာပြည်ထဲမှာကိုမကူတွေ့ရတာရပေါ့နော် domestic abuse လို့ခေါ်ရပေါ့နော်ပြီးဒီမိသားစုဝင်တွေမှာအချင်းချင်းအညှပ်နှိပ်စက်မှုတွေလည်းဖြစ်လာတယ်အဲ့ဒီရဖြစ်တဲ့စိတ်ဓာတ်ရတွေလည်းထပ်မံပြီးရှိကြရပေါ့နော်ဆရာပြောရတဲ့ဒီစက်ဝိုင်းတန်တရားလေးတွေဖြစ်နေရပေါ့နော် trauma တွေကြောင့် conflict တွေဖြစ်ရမိသားစုပြဒနာတွေဖြစ်ရမိသားစုပြဒနာတွေကြောင့်ဖြစ်တဲ့စိတ်ဓာတ်ရည်ထက်ရကြရတယ်ဆိုတော့ဒီတန်တရားကိုမရက်နိုင်အောင်ကျွန်တော်ဖြစ်တဲ့အခါမှာပေါ့နော်ဒါမှဒီလိုအချင်းချင်းမျိုးတောင်မှာပေါ့နော်မိမိနဲ့ဟိုကိုပြန်တဲ့ chicken တရားမတရားသူရှိရဲ့ချစ်ချင်းမေတ္တာဟိုပေါ့နော်တန်နိုင်နေမြားလေးထားပြီးတော့ဟိုဆွေးနွေးကြဖို့လိုပဲဆရာတန်နိုင်နေမြားပေါ့နော
်ဟုတ်ကဲ့အဲ့လိုစိတ်ဝေဒနာတွေကို깟ရတဲ့အခါမှာပေါ့နော်ဆရာ
ဟုတ်
ဒီအုတ်ချုပ်ရေးဆိုင်ရာပုံကိုယ်တွေမူဝါဒချမှတ်တဲ့ပုံကိုယ်တွေနော်ဒီမှာပြည်ထဲမှာရှိတဲ့ပြည်သူပြည်သားတွေရဲ့စိတ်တန်ရာတွေနဲ့ပတ်သက်ပြီးတတ်တန်ရာတတ်တန်ကြောင့်ရဖို့နော်ဆက်မဘလို့ကြံပေးခြင်းနဲ့တည်ပြီ
ဟုတ်ကဲ့ဆရာကျမတို့ဒီစိတ်ဓာတ်ရည်ကုစားမယ်လို့စဉ်းစားတဲ့အခါမှာပေါ့နော်လူပေါင်းဖွဲ့စည်းတိုင်းမှာအရေးကြီးဆုံးအချက်အပေါ့နော်၃ချက်လို့ကျမတို့စဉ်းစားလိုက်ရတယ်ဒီအုပ်ချုပ်ရေးဘက်ကပေါ့နော်အပေါ်လစီဘက်ကလူတွေဒီနေ့စဉ်းစားမှာပေါ့နံပါတ်၁တစ်ချက်ကဆရာကျမတို့အခြေခံလုံခြုံမှုလိုအပ်တယ်ရှင်အခြေခံလုံခြုံမှု safety ပေါ့ basic safety ရှိရမယ်နောက်တစ်ခါအခြေခံလူအခွင့်အရေးနဲ့ပြည့်စုံရမယ်ပေါ့နော်လူဒီမိသားစုဝင်တွေပြည်သူတွေတိုင်းမှာအကျမခုနကပြောတဲ့အဒီ trauma တွေကမီးတောက်လိုမျိုးကျမတို့စဉ်းစားမယ်ဆိုလို့ရှိရင်မီးလောင်တန်ရတယ်ကိုမကုစားခင်ပေါ့နော်မီးတောက်တည်းအရင်ငင်းဖို့ကျွန်တော်ကလိုအပ်နေတဲ့အခြေအနေရှင်အခုကမီးတောက်ကငင်းလို့မပြီးနိုင်အောင်ဖြစ်နေတဲ့အနေအထားပေါ့နော်နောက်တစ်ခါဒီမီးတောက်ကိုငင်းဖို့တာဝန်ရှိတဲ့သူတွေကလည်းလောင်စာပေးနေတဲ့အနေအထားမျိုးဖြစ်နေရပေါ့နော်ဆရာဒီပြည်သူတွေရဲ့လုံခြုံရေးနဲ့ဟလာအဲလူခွင့်ရေးနဲ့ပြည်စုံမှုအတွက်အဲလိုအပ်တဲ့နိုင်ငံရေးအခြေအနေတွေလူပေါင်းဖွဲ့စည်းမှုမရှိဘူးဆိုတဲ့ခါကျတော့ကျွန်တော်ခုနနိုင်ငံတကာရောပေါ့နော်ဟိုလိုအပ်တဲ့အကူအညီရယူပြီးတော့မှဖြစ်လာတဲ့အခြေအနေရှိပေါ့နော်အရေးအကြီးဆုံးကခုနကလို့အဲလုံခြုံမှုနဲ့လူခွင့်ရေးနဲ့ပြည်ဝမှုတွေရရှိရမှလည်းတတိယအချက်ခုနမီးတောက်တွေငင်းတော့မှကျွန်တော်ကမီးလောင်တာရဲ့ဒဏ်ရာတွေကိုကုစားဖို့အချိန်ယူရတာဆိုတော့လေအဲဒီအတွက်လည်းပေါ့နော်ကျွန်တော်တို့ဟိုကိုရဲ့နိုင်ငံရေးယုံကြည်မှုကဘယ်လိုပဲဖြစ်နေပါစေပါတီအမျိုးမျိုးอ่ะပေါ့နော်ဒီစိတ်ကျမ်းမာရေးကုစားမှုကိုအလေးထားပြီးတော့ပေါ့နော်ဟိုကျွန်တော်တို့အဲဘန်ဒါရေးပိုင်းရရောပညာရှင်မွေးထုတ်မှုအပိုင်းကရောခံစားခဲ့ရတဲ့မိသားစုဝင်တွေကိုပေါ့နော်ထောက်ပံ့ပေးမှုอ่ะရောကျွန်တော်တို့အားလုံးဝိုင်းဝန်းစိုးစားပြီးရေရှည်စဉ်းစားဖို့ရောလိုအပ်ပါရဲ့ဆရာဟုတ်ကဲ့
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်အခုလိုစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကြောင့်မို့လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါရှင်ဆရာဒီလိုဝင်မြရတဲ့အတွက်လည်းဟုတ်ကဲ့
ဟုတ်ကဲ့အခုဒီမိုကရေစီနဲ့လူခွင့်ရေးတိုက်ပွဲမှာစိတ်ဓာတ်ရအကြောင်းကိုဆွေးနွေးပေးသွားခဲ့တဲ့သူကတော့ဆဘာမတ်ဖြူဘန်နူခင်ဖြစ်ပါတယ်။သူကအမေရိကန်နိုင်ငံဗာမောင့်တက်ကလိုမှာကုလဆိုင်ရာစိတ်ပညာပါတီကူပွဲယူဖို့စ조사နေတဲ့အကြောင်းသူကကျွန်တော်ကတော့တမောင်သား
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခရော့တပတ်အတွင်းမြန်မာသတင်းအနှစ်ချုပ်ကိုစူးစီးတင်ပြပေးပါမယ်စစ်ကောင်စီကိုစန့်ကျင်သူတချို့ကိုတေးတန်းစီမဲ့ကိစ္စနိုင်ငံတကာကပြင်းပြင်းထန်ထန်ကန့်ကွက်ဝေဖန်နေပါတယ်အိန္ဒိယမှာကျင်းပမယ့်အာဆီယံအိန္ဒိယနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးပွဲမှာမြန်မာစစ်ကောင်စီဝန်ကြီးကိုမဖိတ်ဘူးလို့အိန္ဒိယကပြောပါတယ်ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုကျွန်မနားလောင်တဲ့ကိုဝင်ခမောင်းတို့စူးစီးတင်ပြပေးမှာပါ
မြန်မာနိုင်ငံမှာ88မျိုးဆက်ကောင်းဆောင်ကိုကြင်မင်းနဲ့လွှတ်တော်ကိုစီလဲဟောင်းကိုဖြိုးစရာတော်ရုပ်အပေါ်ချမှတ်ထားတဲ့သေတံကိုစစ်ကောင်စီကပါအတီးဖြုတ်ကြတာနဲ့ပတ်သက်လို့အမေရိကန်အစိုးရကပြင်းပြင်းထန်ထန်အပြစ်တင်သွားပါတယ် သူတို့ကိုကွန်မြူနီဖို့စီစဉ်နေတဲ့ဆိုတဲ့သတင်းတွေဟာစစ်ကောင်စီရဲ့လူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်ယူမဆိုင်ဘူးဆိုတာထပ်ပြီးတော့ပြသတာဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရတဲ့ Price က Twitter လူမှုကွန်မြူနီဖို့မှာတင်ငွေတွေကရေးသားခဲ့ပါတယ်။မတရားဖန်ဆီးထားသူအလုံးပြန်လုပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းနေလို့လည်းရေးသားပါတယ်။ကနေဒါနိုင်ငံကတော့မြန်မာနိုင်ငံမှာဒီမိုကရေစီရဲ့လှုပ်ရှားသူခေါင်းဆောင်တွေကို တည်တံစီရင်မှုစစ်ကောင်စီဘက်ကအတည်ပြုလိုက်တဲ့အပေါ်ပြင်းထန်တဲ့ရှုံချတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြီးတော့မြန်မာနိုင်ငံတွင်ဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်လှုပ်လှက်တဲ့တရားစီရင်ရေးနဲ့မျက်မြတ်တတယုံတင်စစ်စစ်တာမျိုးအပါအဝင်လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်တာမျိုးမရှိမှဆိုရင်အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။
အလားတူပြင်သစ်အစိုးရကလည်းကိုချင်းမီကိုဖြိုးစရာသောအပါအဝင်လေးဦးကိုကွန်မြူနီဖို့စစ်ကောင်စီကဆုံးဖြတ်တဟာလှုပ်လှခွင့်အတွက်လှုပ်ရှားကာကွယ်သူတွေကိုပြစ်မှတ်ထားတဲ့နောက်ထပ်လှုပ်ရဖြစ်တယ်လို့ပြင်သစ် Facebook လူမှုကွန်ရက်ဆက်မျက်နှာမှာထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ကမ္ဘာဘယ်နေရာမှာမဆိုတည်ရန်ကိုဆန့်ကျင်တယ်လို့လည်းဖော်ပြထားပါတယ်။
အိန္ဒိယနိုင်ငံမှာဇွန်လနဲ့ကျင်းပမယ့်အာဆီယံအိန္ဒိယနိုင်ငံသားရေးဝန်ကြီးများစည်းဝေးကိုမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးကိုမဖိတ်ဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကပြောပါရယ်။မြန်မာနိုင်ငံမှာတည်တာထင်ရှားတဲ့နိုင်ငံရေးအရပြုပြင်ပြောင်းလဲမှုတွေထွက်ပေါ်မလာမချင်းနိုင်ငံရေးအရကိုစားပြုခြင်းမရှိတဲ့ပုံကိုယ်ကိုပဲအာဆီယ
ကိုတက်ဖို့အိန္ဒိယကဖိတ်ကြားခဲ့တယ်လို့အိန္ဒိယသတင်းတွေမှာရေးပါတယ်ဒီစီဝေးဘွဲကိုအိန္ဒိယဆိုင်ရာမြန်မာအသံမှတ်ကြီးတက်ကောင်းတက်နိုင်ခြင်းရှိပေမဲ့ဘယ်သူမှမတက်ခဲ့ရင်မြန်မာနိုင်ငံကိုစားပြုတဲ့ထိုင်ကုန်ကိုအလွတ်ချထားမယ်လို့ပြောထားပါတယ်ဒီကိစ္စနဲ့ဆက်ဆက်ပြီးဆွေးနွေးဆဲဖြစ်တာကြောင့်အခြေအနေတွေပြောင်းလဲမှုရှိလာနိုင်ပါသေးတယ်လို့တန်တမန်သတင်းရင်းမြစ်ကိုကိုးကားပြီးအိန္ဒိယအခြေစား Economic Times သတင်းကရေးပါတယ်မနေ့ AP လာကအာဆီယံနဲ့မြန်မာစစ်ကောင်စီကြားသဘောတူညီမှုရရှိခဲ့တဲ့ပုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီဘက်ကအခုချိန်ထိအကောင့်ထဲဖော်နိုင်ခြင်းမရှိသေးတဲ့အပေါ်အာဆီယံဖွဲ့ဝင်နိုင်ငံတွေသာမကဘဲနိုင်ငံတကာတိုင်ဝမ်ကပါစိတ်ပြတ်နေကြတာပါ။အိန္ဒိယဟာမြန်မာနိုင်ငံတွင်ပြီးတူနေပါဖြစ်နေတဲ့ဂလက်ဒန်ဘတ်ဆုံစိတ်ကန်းစီမံကိန်းကိုဆောင်ရွက်နေတဲ့အပြင်ကီလိုမီတာ1360ရှည်လျားတဲ့အိန္ဒိယမြန်မာထိုင်းအဝေးပြေးကားလမ်းမစီမံကိန်းစတဲ့အခြေခံစာအုပ်နဲ့ဆိုင်တဲ့စီမံကိန်းကြီးနှစ်ခုကိုအကောင့်ထဲဖော်နေတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဟာ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရနဲ့ထိတွေ့ဆက်ဆံမှုဆုံးဖြတ်ထားသလိုအာဆီယံဖွဲ့ဝင်နိုင်ငံအလုံးကလည်း NUG နဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့တိုက်တွန်းကြောင်းအရှေ့တောင်အာရှသုံးနိုင်ငံကိုခရီးထွက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနအတိုင်ပင်ခံ Derek Scholler ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Straits Times သတင်းမှဖော်ပြထားပါတယ်။လွန်ခဲ့တဲ့၈လ၉လအတွင်းအွန်လိုင်းဗီဒီယိုဆက်သွယ်မှုကတစ်ဆင့် NUG နဲ့အမေရိကန်ပြည်ထောင်စုပုံမှန်ထိတွေ့ဆက်ဆံနေခဲ့တာမှာ NUG ရဲ့စွမ်းဆောင်ရည်မြင့်တက်လာရေးအဖွဲ့အစည်းစီးစနစ်ကျပြီးတော့လူလူကိုပို့ပြီးတော့ထိထိရောက်ကူညီပေးနိုင်ရေးစရာတွေဆောင်ရွက်နေခဲ့ပြီးမြန်မာနိုင်ငံရဲ့ပဋိပက္ခပြည်လဲရေးကစစ်တပ်တစ်ခုထဲနဲ့ထိတွေ့ဆက်ဆံနေလို့မရပဲအတိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ပါထိတွေ့ဆက်မှုလို့အကြောင်းလဲ Derek Scholler ပြောတာကိုရေးထားပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီး Park Sung-ho အနေနဲ့လဲတိုအောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံထဲမှာသူတွေ့လို့တဲ့လူပုဂ္ဂိုလ်အားလုံးနဲ့တွေ့ဆုံနိုင်မယ်လို့အမေရိကန်ကမျှော်လင့်ကြောင်းလဲသူကပြောပါတယ်Derek Scholler ဟာ Thai, Singapore နဲ့ Brunei သုံးနိုင်ငံခီးစဉ်ကိုဂျွန်လ9ရက်နေ့ကစတင်ပြီးသူခီးစဉ်အတွင်းမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စတွေအပါအဝင်ပြီးခဲ့တဲ့ ASEAN American ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အကောင့်ထည့်ဖို့ကိစ္စတွေဆွေးနွေးသွားမယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကပြောထားပါတယ
်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တည်င်းချက်လက်ရယူခွင့်နဲ့လူထူးချင်းစီရဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေစနစ်ကျညှင်းပယ်ခံနေရတာကိုနိုင်ငံကအတိုင်းဝိုင်းနေတဲ့နှုတ်ပိတ်မနေတင်ဘူးလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာထုတ်ကိုယ်စားလှယ်တွေကပြောပါတယ်။သူတို့ကစစ်ကောင်စီကအင်တာနက်သုံးစွဲမှုကိုကန့်တတ်တာ၊ဖျက်တောက်တာ၊အွန်လိုင်းစင်ဆာလုပ်တာ၊ထောင်လန်းတာတွေလုပ်တာကိုအပြစ်တင်ပြီးဇွန်လ9ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။စစ်တပ်ရဲ့အစံပြတ်တိုက်ခိုက်မှုကြားမှာလုံခြုံတဲ့နေရာပုန်းခိုးဖို့လိုအပ်သူတွေ၊အခြေအနေဆိုးတဲ့စီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကြားကရုံထွက်နိုင်အောင်စ조사နေသူတွေအပါအဝင်မြန်မာပြည်သူအမြောက်များအတွက်အွန်လိုင်းပေါ်ကအချက်လက်တွေရနိုင်ဖို့ဟာတေးရေးရှင်ရေးတပြအရေးကြီးနေတယ်လို့အထူးကိုယ်စားလှယ်တွေကထုတ်ပြန်ချက်မှာပြောထားပါဗျ။စစ်ကောင်စီတွေဟာဒီဂျစ်တယ်နီးပညာနဲ့ပါအာဏာရှင်ဖြစ်အောင်ကြိုးစားနေတယ်လို့သူတို့ကဆွဆွဲပါဗျ။စစ်တပ်ဟာသူတို့ရဲ့ကြမ်းကြုတ်ရက်စက်တဲ့လုပ်ရက်ကိုဖုံးကွယ်ဖို့အင်တာနက်ကန့်သတ်ချက်တွေလုပ်နေတာလို့လည်းသူတို့ရဲ့ထုတ်ပြန်ချက်မှာရေးထားပါဗျ။မြန်မာနိုင်ငံမှာ2021 February 1ရက်နေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကန့်သတ်ခဲ့ပါဗျ။မြန်မာပြည်သူအများစုအသုံးများတဲ့ Facebook လူမှုကွန်ရက်ကိုမဝင်နိုင်အောင်ပိတ်ခဲ့တာကြောင့်
VPN ကိုရက်တွေတဆင့်ခံတုံးနေကြပါတယ်။စစ်တပ်ကနယ်မြေရှင်းလင်းလုပ်နေတဲ့စကိုင်းတိုင်း၊မကွေးတိုင်း၊ကယားပြည်နယ်၊ချင်းပြည်နယ်တွေဘက်မှလည်းနေရာတော်တော်များများအင်တာနက်လိုင်းတွေဖြတ်တောက်ထားပါတယ်။စစ်တပ်အာဏာသိမ်းပြီးတိတ်မကြခင်မှာပဲ Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်ခဲ့သလို Cyber ဥပဒေကိုလည်းပြဋ္ဌာန်းနိုင်ဖို့ပြင်ဆင်နေတာပါ။
ထောင်အောင်ဆန်းစုကြည်အပေါ်အစိုးရလိုအပ်ချက်အုပ်ရေချိုးဖောက်မှုနဲ့တရားစွဲထားတဲ့အမှုကိုနှိပ်ပြီးတော့အထူးတရားရုံးကဆွဲချက်တင်လိုက်ပါတယ်။ NLD အစိုးရရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တာနက်စီကတွေ့ရှိတဲ့အချက်အလက်တွေကြောင့်ရှွန်တာနက်နဲ့ထောင်အောင်ဆန်းစုကြည်အပြင် NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်း၊ဦးကျော်ဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့အပေါ်ပူးတွဲတရားစွဲထားတဲ့အမှုဖြစ်ပါတယ်။စွာချက်တင်လိုက်တဲ့အပေါ်တောအောင်ဆန်းစုကြည်တို့ဘက်ကအယုံခံတင်မယ်လို့စုံစမ်းသိရှိရပြီးတရေလိုဖြစ်တဲ့ရေမူအောင်မျိုးလွင်တဲ့အမှုစင်တို့အပါအဝင်လေဦးကိုပြန်ခေါ်တဲ့တဲ့အဖြစ်ခေါ်ထားပါတယ်။ပြည်ပြည်တော်တရားရုံးမှာကြာတာပရိနိကပြုလုပ်တဲ့ကြံနာပွဲမှာတော့တရားစွဲခံထားသူတွေဘက်ကသူတို့မှအပြစ်မရှိဘူးလို့တရားရုံးကိုပြောကြားခဲ့ပါတယ်။ရှွန်တန်နာရဲ့ laptop ကွန်ပျူတာထဲမှာတွေ့ရှိတဲ့ဆော်ဝဲစာတမ်းတွေဟာနိုင်ငံအတွက်အကျိုးရှိအောင်ဆောင်ရွက်တဲ့ကိစ္စတွေဖြစ်လို့လျှော့ဝှက်ချက်အုပ်ပရိနဲ့ညှိစွန်းတဲ့ဆော်ဝဲစရောင်းနေမဟုတ်ဘူးလို့တရားရုံးမှာဒေါအောင်ဆန်းစုကြည်ကပြောခဲ့တယ်လို့လည်းဆိုပါတယ်။နောက်သတင်းမှဂျာရာပရိနေမှာဒီအမှုကိုဆက်လက်စစ်ဆေးမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားဖြစ်တဲ့ရှွန်တန်နဲ့အပေါ်မြန်မာနိုင်ငံအစိုးရလျှော့ဝှက်ချက်အုပ်ပရိချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်။ကြားနာပွဲမှာလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုကိုလည်းကြားနာခဲ့ပါတယ်။စီပွားရေးပညာရှင်ဌာနရဲ့အမှုတွေနဲ့ပတ်သက်လို့သူရှိနေတွေကို FOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အမှုစစ်ဆေးနေစေဖြစ်လို့ဖြေဆိုဖို့ညှင်းဆန်ကြပါတယ်။ဩစတြေးလျတန်ယုံဖက်ကလည်းတစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူး
။မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးနဲ့ကပ်ပေးအန္တရာယ်တွေကြောင့်ကျောင်းတွေပိတ်ထားပြီးကလေးငယ်တွေဟာလုပ်ငန်းကုန်တဲ့ပိုရောက်လာတယ်လို့ ILO နိုင်ငံကအလို့သမားအဖွဲ့ကပြောပါတယ်။ဒီလိုအန္တရာယ်နဲ့ကြုံနေရတဲ့ကလေးငယ်တွေအတွက်စွမ်းဆောင်ရည်မြင့်တင်နိုင်ပေးနိုင်ဖို့နဲ့ချိန်မီစူပေါင်းတုံပြန်ရေးယူဆောင်ရွက်ဖို့ရင်းကားတဲ့ပို့ပြီးအရေးကြီးလာတယ်လို့ ILO မြန်မာဌာနကိုယ်စားလှယ် Mr. Dongling Lee က ILO ကမကြမီထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာပြောထားတာပါ။ဒါကြောင့်မြန်မာနိုင်ငံကကလေးလှုပ်သားတွေအတွက်အွန်လိုင်းလေ့လာရေးအစီအစဉ်တွေအခုဇွန်လထဲမှာစတင်နိုင်ဖို့လူမှုကူညီရေးအဖွဲ့တွေကနေတဆင့် ILO မြန်မာရုံးကအစီအစဉ်နေပါတယ်။ EFF ဖွဲ့စည်းတွေလူမှုဝန်ထမ်းဖွဲ့စည်းတွေနဲ့အလို့ရှင်လုပ်သမားဖွဲ့စည်းတွေကတဆင့်ကောင်ထယ်ဖော်ဖို့ညှိနှိုင်းဆောင်ရွက်နေတယ်လို့ ILO ကပြောပါတယ်။ဒါပေမဲ့ ILO လိုနိုင်ငံတကာဖွဲ့စည်းတွေတောင်မှမြန်မာနိုင်ငံမှာလုပ်ငန်းဆောင်တာတွေအကောင့်ထဲပို့ဖို့အထူးခက်ခဲတာကြောင့်သူတို့အခုလိုရပ်ဖက်ဖွဲ့စည်းတွေကလုတ်ကန်ရမယ့်အစီအစဉ်တကယ်ဖြစ်မြောက်ပါမလားဆိုတာကိုတော့ကလေးတငယ်လူခွင့်ရေးစောင့်ကြည့်ဆောင်ရွက်သူတွေကဆိုရင်းနေပါတယ
်။အခုတော့တပတ်အတွင်းကမ္ဘာသတင်းအနည်းချုပ်ပါ။3လခွဲလောက်ရုရှားတပ်တွေထိုးစစ်ဆင်နေတဲ့ယူကရိန်းအရှေ့ပိုင်းကမြို့တွေကိုရုရှားကထိန်းချုပ်လိုက်ပါတယ်။ထိုင်းနိုင်ငံမှာတော့စစ်ချောက်ကိုတရားဝင်စိုက်ပျိုးခွင့်ရောင်းချခွင့်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုမှအသံစင်ကတင်ပြထားပါတယ်။
သုံးလခွဲလောက်ရုရှားတပ်တွေထိုးစစ်ဆင်နေတဲ့ယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ပြည်နယ်ကဆာဗီယာဒေါနက်စ်မြို့ကိုရုရှားတပ်တွေအများဆုံးထိန်းချုပ်ထားပါသည်။ယူကရိန်းအရှေ့ပိုင်းဆာဗီယာဒေါနက်စ်မြို့တိုက်ပွဲကအခက်အခဲဆုံးတိုက်ပွဲတစ်ခုဖြစ်ပြီးတော့ဒွန်ဘတ်စ်ဒေသအတွင်းဒီတိုက်ပွဲရဲ့အရေးပါပုံအကြောင်းကိုယူကရိန်းသမ္မတဖလော်ဒီမီယာဇီလင်စကီကဂျွန်လ10ရက်နေ့ဗီဒီယိုမင်းကွန်းမှာအဓိကထားပြောဆိုသွားခဲ့ပါသည်။ရုရှားတပ်တွေနဲ့ပြင်းထန်တဲ့တိုက်ပွဲဆင်နွှဲပြီးတော့ရှေ့ရနေမှာတော့ယူကရိန်းတပ်တွေဆီဗီယာဒေါနက်စ်မြို့ပြင်ကိုတက်ဆုပ်ခဲ့ရပါသည်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့တံပြန်ထိုးစစ်ဆင်နိုင်ခဲ့လို့ဒီမြို့တစ်ဝက်လောက်ကိုယူကရိန်းတပ်တွေထိန်းချုပ်နိုင်ခဲ့ပေမဲ့ရုရှားဘက်ကပုံကျဲပြီးတော့လေကြောင်းတိုက်ခိုက်မှုတွေစက်တိုက်လုံလာပြီးတဲ့နောက်မှာမဖြစ်မနေယူကရိန်းတပ်တွေဆုတ်ခွာခဲ့ရတဲ့အကြောင်းလူဟိတ်စ်ပြည်နယ်အုပ်ချုပ်ရေးမှူးဆာဟီဟိုင်ဒါက RPC ယူကရိန်းသတင်းဌာနကိုပြောခဲ့ပါသည်။ယူကရိန်းရှေ့ပိုင်းကိုအဓိကထားပြီးတော့သတင်းပတ်တင်တဲ့အခြေတိုက်ပွဲဆင်လာပြီးတဲ့နောက်ပိုင်းမှာအခုလူဟန့်စ်ပြည်နယ်အာလုံနီဘာကိုရုရှားတပ်တွေထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဆာဂေးရှိုဂူကဒီသတင်းပတ်တင်မှာပြောပါသေးလီမန်နဲ့ဆာဗီတိုဟက်စ်မျိုးအပြင်ဒီပြည်နယ်ကတခြားမျိုးစံကားမျိုးကိုလည်းရုရှားတပ်တွေကသိမ်းထားတဲ့အကြောင်းသူကပြောပါသေးမြောက်ကိုရီးယားကဒီသင်ပတ်တွေတွင်ဒုံးကျည်စံသက်ပြုလုပ်မှုတွေဟာတမင်ရန်လိုတဲ့တည်ငြိမ်မှုကိုပြပြစေတဲ့လို့ရဖြစ်တဲ့အကြောင်းမရိကန်ဒွိနိုင်ငံသားဝန်ကြီးဝန်ဒီရှမန်ကပြောပါသေး။ဒါ့အပြင်မြောက်ကိုရီးယားအနေနဲ့တွေးဆဆွေးနွေးမှုစကားဝိုင်းကိုပြက်လာဖို့တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်ဒွိနိုင်ငံသားဝန်ကြီးရှမန်ကဒီတောင်ကိုရီးယားနဲ့ဂျပန်ဒွိနိုင်ငံသားဝန်ကြီးတွေပူးတွဲသင်းစားရှင်တွေဘက်တွေမှာတိုက်တွန်းသွားခဲ့ပါသေး။တောင်ကိုရီးယားသမ္မတသင်ယွန်းဆုပ်ယိုပြီးခဲ့တဲ့လမှာအာဏာလက်ခံရပြီးတဲ့နောက်ကျင်းပတာဖြစ်ပေမဲ့လည်းမြောက်ကိုရီးယားကအခုရက်ပိုင်းမှာ
ဒီစီဝေးပွဲရေးပါမှုကိုမိမောင်းထုတ်ပြနေပါတယ်။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာကစမှတ်ထားတဲ့တန်ခတ်ရေးရုံမှုတွေကိုလေးစားလိုက်နာပြီးတော့ဒေသတွင်းမတည်ငြိမ်မှုနဲ့တင်းမာမှုတွေတိုးမြင့်စေမယ်လို့ရည်တွေကိုချက်ချင်းရက်တက်ဖို့တွဲဆောင်အပြီးတွင်ဝင်ကြီးတုံးယောက်ကဘူးရဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာကိုဗစ်ကူးစက်မှုကပ်ဘေးနဲ့ရင်ဆိုင်နေရတဲ့ပ Democracy ရဲ့တက်ကြလှူရှားသူ48ရာကိုဂျွန်လ9ရက်နေ့ကစပြီးတော့ရုံးတင်စစ်ဆေးပါတယ်။သူတို့ဟာ2020ပြည့်နှစ်မှာတရားမဝင်ပနာမရွေးကောက်ပွဲကျင်းပဖို့လှုံ့ဆော်ခဲ့ကြကြောင်းအမျိုးသားလုံခြုံရေးဥပဒေအရအပြတ်မှပူးပေါင်းကြံစည်မှုနဲ့ဆွဲချက်တင်တရားစွဲဆိုခံထားတာပါ။ဟောင်ကောင်ဥပဒေပြုလွှတ်တော်မှာအများစုရွေးကောက်ခံထားရတဲ့လွှတ်တော်မတ်တွေကသူတို့ရဲ့လုံပိုင်ခွင့်တွေကိုအလွဲသုံးစားလုပ်ဖို့ကြံစည်ခဲ့တယ်လို့အစိုးရလုပ်ငန်းတွေကိုနှောက်ယှက်ပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကိုလည်းရာထူးကနေနှုတ်ထွက်ခိုင်းဖို့အထူးလှုံ့ဆော်ခဲ့တယ်ဆိုပြီးတော့အာဏာပိုင်တွေကဆွဆွဲထားပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာ2019အစိုးရစံချီဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ဟောင်ကောင်မျိုးသားတုံ့ပြန်ရေးဥပဒေကိုတရုတ်ဆွေရကပြဋ္ဌာန်းခဲ့ပါတယ်။ခွဲထွက်ရေးအပြတ်အမှောက်နိုင်ငံခြားပူးပေါင်းကြံစည်မှုနဲ့အကြမ်းဖက်ဝါဒလိုသတ်မှတ်တဲ့လုပ်ရက်တွေကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ဒီဥပဒေကိုဟောင်ကောင်ဒီမိုကရေစီလှုံ့ဆော်မှုအမာခံတွေကိုပြစ်မှတ်ထားဖို့အာဏာပိုင်တွေကအသုံးပြုရလဲဖြစ်ပါတယ်။မြန်မာရဲ့အင်ဒီဂျင်ထိုင်းနိုင်ငံမှာအရင်ကတရားမဝင်မှုရေးစေဝါအဖြစ်သတ်မှတ်ထားတဲ့စီးကြကိုဂျွန်လ9ရက်နေ့ကစပြီးတော့တရားဝင်စိုက်ခွင့်နဲ့သုံးဆွဲခွင့်ပြုလိုက်ပါလေ။ဒါကြောင့်အာရှနိုင်ငံတွေထဲမှာစီးကြကိုတရားဝင်ခွင့်ပြုရပထမဆုံးနိုင်ငံဖြစ်လာပါလေ။ဂျွန်လ10ရက်နေ့ကစပြီးစီးကြပြိုးပင်အစီတန်းကိုလည်းစိုက်ပြိုးလူသူတွေအတွက်ဖြန့်ဝေပေးသွားခဲ့ပါလေ။စီးကြကိုအခုလိုတရားဝင်ခွင့်ပြုရဲဆိုပေမဲ့လည်းကျန်းမာရေးလိုအပ်ချက်အတွက်ကုနေအိမ်အတွင်းမှာသုံးဆွဲဖို့အဓိကခွင့်ပြုတာဖြစ်ပြီးအများပြည်သူသွားလာတဲ့နေရာတွေမှာအပျော့သုံးဆွဲတာမျိုးကိုတားမြစ်ထားပါတယ်။ဝယ်ယူသုံးဆွဲနိုင်တဲ့ပမာဏကိုလည်းကန့်သတ်ထားတာပါ။တကယ်လို့လူများကြားမှာစီးကြကိုအပျော့သုံးဆွဲရင်ထောင်ဒဏ်3နာကျခံရနိုင်တယ်လို့အမေရိကန်ဒေါ်လာ980နဲ့ညီမျှတဲ့ထိုင်းဘတ်ငွေ2000ကျွဲတန်ဆောင်ရမှာဖြစ်ပါတယ်။ကမ္ဘာတဝန်းကိုဗစ် -19 ကူးစက်မှုနဲ့ဒေဆုံးမှုတွေကြာဆင်းလာတဲ့ဆိုပေမဲ့လည်းဒီကပ်ဘေးကလွန်မြောက်တဲ့အဆင့်ကိုမရောက်သေးတာကိုသတိပြုကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဆူဒန်နိုင်ငံဂျနီဗာမြို့မှာဂျွန်လ10ရက်နေ့သတင်းစာရှင်းလင်းပွဲအတွင်းမှာသတိပေးပြောဆိုခဲ့ပါသည်။တချိန်တည်းမှာပဲကမ္ဘာနိုင်ငံတချို့မှာစတင်ကူးစက်နေတဲ့ Monkeypox ကြောက်ရောဂါနဲ့ပတ်သက်လို့နိုင်ငံပေါင်း29နိုင်ငံမှာကူးစက်သူ1000ကျော်ရှိနေတဲ့အကြောင်းသူကပြောပါသည်။ကလေးငယ်တွေနဲ့ကိုယ်ဝန်ဆောင်မိခွေတွေကြားကူးစက်ဖို့ပို့ပြီးတော့လွယ်ကူနိုင်နေဆိုပြီးတော့လည်း WHO အကြီးအကဲကသတိပေးထားတာပါ။ဒီရောဂါဖြစ်ပေါ်တဲ့နိုင်ငံတွေမှာကူးစက်မှုတွေပိုဆိုးမလာခင်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရရောက်ဆောင်ရွက်ဖို့ကလေးသူကတိုက်တွန်းထားပါတယ်ရှင်။
တပတ်အတွင်းကဘာတဲ့ရင်အနေချုပ်ကိုမှဤတန်စင်ကတင်ပြသွားတော့ပါရှင်ခုတော့ကြံနေတဲ့အချိန်တွင်တဲ့ရင်အချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါမယ
်ရုရှားတပ်ဖွဲ့တွေနဲ့တိုက်ခိုက်နေရတဲ့ယူကရိန်းစစ်တပ်မှာကြီးစံခေယံပြက်လက်လာနေပြီဖြစ်ကြောင်းယူကရိန်းဒေသခံအစိုးရတာဝန်ရှိသူတို့ကပြောပါတယ်နိုင်ငံတကာကအရေးပေါ်စစ်ဖက်ဆိုင်ရာအကူအညီတွေပေးအပ်ဖို့လဲယူကရိန်းတောင်ပိုင်းကရှေ့တန်းစစ်မျက်နှာအနီးမိုက်ကိုလိုင်ဒေသအုပ်ချုပ်ရေးမှူးဗစ်တလီယာခင်ကတိုက်တွန်းပါတယ်ရုရှားစစ်တပ်ဟာပိုပြီးအင်အားကောင်းပြီးသူတို့မှာလက်နက်ကြီးတွေနဲ့ကြီးစံတွေအများအပြားရှိနေချိန်မှာယူကရိန်းဘက်ကတော့ကြီးစံခေယံပြက်လက်လာနေတာကြောင့်ဥရောပနဲ့အမေရိကန်ရဲ့အကူအညီကတိတ်ကိုအရေးကြီးတယ်လို့လည်းပြောပါတယ်ယူကရိန်းအပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုဟာနိုင်ငံတကာအချင်းအချင်းကိုထိခိုက်မှာဖြစ်တယ်လို့နိုင်ငံအတော်များများမှလည်းစီးပွားရေးအရာဆုံးရှုံးမှုကြီးမားလာလိမ့်မယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကသတိပေးပါတယ်။ဒီအတွက်လည်းအခိုင်အမာတုံ့ပြန်ဆောင်ရွက်ဖို့အရေးကြီးတယ်လို့နိုင်ငံပေါင်း42နိုင်ငံကဝန်ကြီးတွေနဲ့အရာရှိတွေတက်ရောက်တဲ့စင်ကာပူနိုင်ငံရှန်ဂရီလာဒိုင်ယလော့ဂ်နဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာစနေနေ့ကဗီဒီယိုကနေတဆင့်မိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းအချက်တဲတွေချုပ်ရတဲ့မြန်မာနိုင်ငံအခြေအနေဟာဒေတာဒွင်းကိုပါရိုက်ခတ်မဲ့အန်ဒီအေတွေရှိနေတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းချဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတိမငြိမ်အခြေအနေဟာနိုင်ငံနယ်နိမိတ်တွေကိုကျော်လွန်တက်ရောက်ရိုက်ခတ်လာနေကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာဒိုင်ယလော့ဂ်အစီအဝေးအတွင်း စနေနေ့မှာပြောပါတယ်မူရစေဝါထုတ်လုပ်မှုနဲ့ကုံသွဲမှုလူကုန်ကူးမှုကျွန်းတစ်တင်ပို့မှုနဲ့တခြားသောတရားမဝင်လှုပ်ရှားဆောင်ရွက်မှုတွေစံချိန်တင်မြင့်တက်လာနေတာနဲ့အတူတရားမဝင်စီးပွားရေးတိုးလာနေပြီးဒေသရင်းထိပြန့်နှံ့လာနေပြီလို့သူမကပြောဆိုခဲ့တာဖြစ်ပါတယ
်တရင်အချင်းချက်ကိုမတငေထိုက်ကကြေညာပေးခဲ့တာပါရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းဆိုင်ရာစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubel Alayib တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့မနေ့6နာရီနဲ့9နာရီထိအစီအစဉ်တွေကိုတော့ line to meter 24 40 51နဲ့ line လက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင်ကျမနှောင်းလောပါ
This program has come to you from the Voice of America, Washington.